Welcome to the Voice of America in Burmese.
ဘေးရန်ပေါင်းကင်းဝေးတဲ့ညတညဖြစ်ပါစေခင်ဗျာ American ပြည်ထောင်စု Washington DC မြို့တော် VOA American သံဃာနေ2024ခုနှစ် September 9ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိလိုင်းဒိုမီတာ3251နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်တင်လွှင့်နေပါပြီခင်ဗျာညတော့အစီအစဉ်မူကတော့ကျွန်တော်ရနိုင်ပ
ါကျွန်တော်ကတော့ဝင်းမဲပါကိုရနိုင်နဲ့ပဲဒီနေ့အထူးအကြဆုံးသတင်းတွေကိုပြောပြပေးပါမယ်။ဒီနေ့စိတ်ဝင်စားစရာအကောင်းဆုံးသတင်းတွေထဲမှာတော့အာရှမှာအခုနှစ်အပြင်းထန်ဆုံးစူပါမွန်တိုင်းယာဂီကြောင့်ဗီယက်နမ်မှာလည်းအသေးပြောက်ရှိခဲ့ပါတယ်။နောက်စစ်ကောင်စီခေါင်းဆောင်ရှန်ကယာခီပီလေကြောင်းတိုက်ခိုက်သေးချေမှုကိုတော့ရှမ်းလူငယ်အဖွဲ့ကရှုတ်ချလိုက်ပါတယ်။နောက်အစ္စရေးပေါ်ဟမတ်စကြမ်းဖက်ခဲ့တဲ့နှစ်ပတ်လည်နေ့ဝန်းကျင်မှာနယူးယောက်ကိုအကြမ်းဖက်ဖို့ကြံစည်သူကိုတရားစွဲလိုက်ပါပြီ။အခုလိုသတင်းတွေနဲ့အတူတခြားထိတဲ့ရသတင်းတွေကိုပြောပြပေးမှာပါခွေရနေ
။ဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်နားဆင်ရမယ့်ထဲမှာတော့နိုင်ငံတော်လူခွင့်အခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုအသံစီစဉ်ဥတ္တမောင်သားရဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာစီစဉ်မှာဆိုရင်တော့
အဲကျွန်တော်တို့အခုလွန်ကျွန်နေဖြစ်ကုန်ပြီပေါ့နော်။အလွန်ကျွန်နေဖြစ်ကုန်တဲ့အနေအထားကနေပြီးတော့နောက်ဆုံးပဏိပခတစ်ခုဟာဘလို့ပဲလွန်နေကျွန်နေကျွန်နေဘလောက်ကြီးပဲတော့နောက်ဆုံးဟာညီနိုင်ဆွေးနွေးမှုအပိုင်းကိုကျမတို့မလွဲမသွေ
ဟိုကညီငယ်လေးလာမှုဘာသာရနဲ့ပါရဂူဖွဲ့ရဒေါက်တာဆိုးမြတ်နွယ်ပြောသွားတာဖြစ်ပါတယ်အပြည့်စုံကိုမကြာခင်မှာနားဆင်ရဖို့ရှိပါတယ်ဒါအပြင်အာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ပါဝင်သတင်းတွေကတုဒအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ရန်နိုင်တို့ကကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
အခုနေ့အာရှမှာမုန်တိုင်းတွေတဲ့အင်အားအပြင်းဆုံးစူပါမုန်တိုင်းယာဂီကြောင့်ဗီယက်နမ်မှာလည်းအသေးအပြောက်တွေရှိခဲ့ပါတယ်။ဒီယာဂီမုန်တိုင်းဟာဒီနေ့ဗီယက်နမ်နိုင်ငံမြောက်ပိုင်းကိုဝင်ရောက်တိုက်ခတ်ခဲ့တာမှာတယောက်ထက်မနည်းသေဆုံးခဲ့ပါတယ်။ဒီဗီယက်နမ်မိုးလေဝသဌာနရဲ့ထုတ်ပြန်ချက်အရတနာရီ62မိုင်ထက်မနည်းတဲ့လေပြင်းတိုက်နှုန်းနဲ့ဟိုက်ဖွန်းနဲ့ကွန်နင်းနယ်တွေကိုဒီနေ့စနေနေ့မနက်မှာဝင်ရောက်တိုက်ခိုက်နေတာပါဟိုက်ဒုံနယ်မှာလေပြင်းကြောင့်အမျိုးသားတူသေဆုံးခဲ့တယ်လို့ဗီယက်နမ်ဆွေရကသတင်းဖော်ပြပါတယ်လေပြင်းမုန်တိုင်းကြောင့်တစ်ပင်တွေအမြစ်ကနေကျွတ်ထွက်ခေါင်းမိုးတွေဆိုင်းဘုတ်တွေလမ်းဘော်ကိုလွင့်ထွက်ကုန်တယ်လို့ကန့်ကတ်ထားတဲ့လေတွေသမော့တွေပင်လယ်ထဲမျောကုန်တယ်လို့ဗီယက်နမ်သတင်းတွေမှာထုတ်ပြန်ပါတယ်။အစိုးရကမုန်တိုင်းသတိပေးချက်ထုတ်ပြန်တာပြီးမုန်တိုင်းကြောင့်ရေကြီးမြေပြိုနိုင်တဲ့အန္တရာယ်ကြုံနိုင်သူ2000ကျော်ကိုလည်းဘေးလွယာကိုရှေ့ပြောင်းပေးထားပါတယ်။ဟနွိုင်းမြို့တော်နဲ့ဟိုက်ဖွန်စိတ်ကမ်းမြို့လေစိတ်ပါဝင်လေစိတ်လေးခုကိုလည်းပိတ်ထားကြရပါတယ်။ဒီစူပါမုန်တိုင်းဟာဗီယက်နမ်ကိုမဟုတ်ဘဲတရုတ်နိုင်ငံနဲ့ဖိလစ်ပိုင်နိုင်ငံကိုလည်းဝင်ရောက်ပြီးတည်ကျေမှုတွေရှိခဲ့ပါတယ်ခင်ဗျာ။
ရှမ်းပြည်နယ်နဲ့ကယားပြည်နယ်ထဲမှာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ကလင်းငယ်တွေပါဝင်အရသာ22ယောက်ထိဆုံးခဲ့တဲ့အပေါ်မှာရှမ်းလူငယ်အဖွဲ့တွေကပြင်းပြင်းထန်ထန်ကန့်ကွက်ရှုတ်ချလိုက်ပါတယ်။ရှမ်းကျောင်းသူကျောင်းသားလယ်သမားကျန်းမာရေးလူသားအဖွဲ့တွေနဲ့ရှမ်းလူခွင့်အဖွဲ့ပါတဲ့ရှမ်းလူငယ်အရပ်ဖတ်အဖွဲ့ကိုးကွယ်ပေါင်းပြီးတော့ကြေညာချက်ထုတ်ပြန်ခဲ့တာပါ။ပြီးခဲ့တဲ့နှစ်ရက်အတွင်းစစ်တပ်ရဲ့လေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေကြောင့်ရှမ်းပြည်တောင်ပိုင်းကဘန်ကောက်ဒုက္ခသည်စခန်းမှာကလင်းငယ်6ယောက်နဲ့အမျိုးသမီး2ယောက်ချမ်းပြည်မြောက်ပိုင်းနန်းခမ်းမြို့မှာကလေးငယ်3ယောက်၊တက်ကြီး1ယောက်၊ကိုဝင်ဆောင်1ယောက်၊နောင်ချိုမြို့နယ်မှာကလေးငယ်1ယောက်၊စုစုပေါင်း22ယောက်သေဆုံးပြီးတော့ဒဏ်ရာရသူပျောက်ဆုံးနေသူစုစုပေါင်း30ရှိတယ်လို့စစ်ရဲနဲ့တကွထုတ်ပြန်ခဲ့ပါတယ်။ရသားပြည်သူတွေသေဆုံးအောင်စစ်ကောင်စီကတမင်ရည်ရွယ်ချက်ရှိရှိတိုက်ခိုက်နေတာလို့လည်းရှမ်းလူငယ်တွေကထောက်ပြထားပါတယ်။ချမ်းတော်လိုင်းရဲ့အဖွဲ့တွေနိုင်ငံရေးအဖွဲ့တွေအနေနဲ့ပြည်သူတွေကိုကာကွယ်ပေးဖို့ကိုလည်းတောင်းဆိုထားပါတယ်။တော်လိုင်းရဲ့အဖွဲ့အနေနဲ့ဒီအရသာပြည်သူတွေနဲ့ရောနှောင်းနေထိုင်တာမျိုးမလုပ်ဖို့ကိုလည်းဒီကြေညာချက်ထဲမှာမေတ္တာရပ်ခံထားပါတယ်။တစ်ချိန်တည်းမှာပဲနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လည်းစစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်တာတွေမလုပ်ဘဲစစ်ကောင်စီကိုအမြန်ဆုံးအရေးယူနိုင်ရေးဆောင်ရွက်ပေးဖို့အတွက်လည်းရှမ်းလူငယ်ကိုးပွဲကစူပေါင်းတောင်းဆိုထားပါတယ်။စစ်ကောင်စီအကြီးအကဲဗိုလ်ချုပ်ကြီးမေအောင်လှရှမ်းပြည်နယ်နဲ့ကယားပြည်နယ်တွေကိုသွားခဲ့ပြီးရပိုင်းကြာမှာပဲခုလိုလေကြောင်းတိုက်ခိုက်မှုတွေကိုစစ်တပ်ကလုပ်ခဲ့တာပါ။ညပိုင်းအိတ်ချိန်ကလင်းငယ်အများစုတေဆုံးခဲ့တဲ့တိုက်ခိုက်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
Israel ပေါ်ဟာမတ်စအကြမ်းဖက်ခဲ့တဲ့နှစ်ပတ်လည်နေ့ဝင်းကျင်မှာနယူးယောက်ကိုအကြမ်းဖက်တိုက်ခိုက်ဖို့ကြံစီမှုနဲ့ပါကစ္စတန်တူကိုအမေရိကန်ဆွေရကတရားဆွဲလိုက်ပါတယ်။ဒီအကြမ်းဖက်မှုကိုစခဲ့တဲ့အောက်တိုဘာလ9ရက်နေ့ဝင်းကျင်နယူးယောက်ကဂျူးစင်တာတိုက်ခိုက်ရေးကနေဒါကနေနေဆက်ဖြတ်ဝင်ဖို့ကြိုးစားခဲ့သူမိုဟာမက်ရှာဇက်ခန်ကိုတရားဆွဲလိုက်တယ်လို့အမေရိကန်ကမနေ့ကပြောလိုက်တာပါ။ရှာဇက်ဂျဒုံလို့လည်းသိကြတဲ့အသက်20ရွယ်ပါကစ္စတန်နိုင်ငံသားဟာသူနေခဲ့တဲ့ကနေဒါကနေနေဆက်ဖြတ်ပြီးအစုပြုံလိုက်တပ်ဖြတ်ဖို့နယူးယောက်ကိုသွားဖို့လုပ်နေစဉ်ဗိုလ်တူးနေကပဲအဖမ်းခံရတာလို့အမေရိကန်ရှေ့နေချုပ်ကပြောပါတယ်။အမေရိကန်တရားရေးဝန်ကြီးဌာနထုတ်ပြန်ချက်ထဲမှာခန်းအနေနဲ့ ISIS ခေါင်းစဉ်အောင်မှနယူးယောက်ကဂျူးတွေကိုရသလောက်တပ်ဖြတ်နိုင်ရေးထောက်ပို့လုပ်မှုနဲ့ဖမ်းဆီးခံရတယ်လို့ရှေ့နေချုပ်မရက်ကလန်ကပြောထားပါတယ်။အခုလိုကနေဒါကကွေးဘက်ပြည်နယ်ထဲဖမ်းဆီးနိုင်ခဲ့မှုအတွက်American FBI Federal စုံစမ်းရေးဘီရိုဖွဲ့စွမ်းဆောင်မှုနဲ့ကနေဒါဘက်ကချက်ချင်းပူးပေါင်းဆောင်ရွက်ပေးခဲ့တာတွေအတွက်ဂါလန်ကချီးကျူးဂုဏ်ပြုခဲ့ပါတယ်ခင်ဗျာ
။ကဘာကြီးမှာစစ်အေးစစ်ကာလနောက်ပိုင်းဘယ်တော့ငါမှနဲ့မတူတဲ့အန်ဒီယန်နဲ့ကြုံနေရတယ်လို့ American နဲ့ Britain ထောက်လိုင်းအကြီးအကဲနှစ်ယောက်ကသတိပေးလိုက်ပါတယ်။အထူးသဖြင့် Russia တရုတ်နဲ့အရှေ့လယ်ပိုင်းဒေသတွေကမကြုံသဘူးချင်းချောင်းမှုတွေကြောင့် American နဲ့ Britain နိုင်ငံလက်တွဲဆောင်ရွက်မှုတိတ်ကိုအရေးကြီးတယ်လို့ CIA ညွှန်ကြားရေးမှူး William Burns နဲ့MI6 အကြီးအကဲ Richard Moro က Financial Times သတင်းစာမှာအတူတွဲပြီးတော့ဆောင်းပါးရေးသားတဲ့ထဲမှာဖော်ပြထားပါတယ်။နိုင်ငံလုံးအတွက်ပိုမိုယုံကြည်စိတ်ချရတဲ့မဟာမိတ်နိုင်ငံတွေလည်းမရှိနိုင်တော့ဘူးလို့ဖော်ပြပြောဆိုခဲ့ပါတယ်။ဥရောပတစ်ခွင်အဖျက်မောက်လုပ်ငန်းတွေလုပ်နေတဲ့ရုရှားထောက်လိုင်းရေးလုပ်ငန်းတွေကိုနိုင်ငံအတူတွဲပြီးတံပြန်နေတယ်လို့ထောက်လိုင်းအကြီးအကဲနှစ်ယောက်ကပြောပါတယ်။ရုရှားရဲ့ကျူးကျော်စစ်တမ်းခံရတဲ့ယူကရိန်းအတွက်လည်းအကူအညီပို့ပေးဖို့လိုအပ်လာပြီလို့လည်းပြောကြားခဲ့ပါတယ်။ဒီချိန်ထဲမှာပဲအလီဝင်ကြီးချုပ်ဂျော်ဂျီယာမလုံနီကလည်းယူကရိန်းကိုကူညီဖို့ဘယ်တော့မှဝေဝါးနေမှာမဟုတ်ဘူးလို့ယူကရိန်းသမ္မတဗလာဒီမီယာဇလင်စကီနဲ့ဒီနေ့တွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ်ခင်ဗျာ
။ Israel တိုက်ခိုက်မှုကြောင့် Gaza မှာတော့ Palestine 73ယောက်ထက်မနည်းသေဆုံးခဲ့တယ်လို့သတင်းထွက်လာပါတယ်။ Gaza ဒေသကဒုက္ခသည်တွေခိုလုံနေတဲ့ကြောင်းတစ်ခုနဲ့လူနေအဆောက်အုံကို Israel ကဒုံးကျည်နဲ့တိုက်ခိုက်တာကြောင့်ပါလက်စတိုင်း73ယောက်ထက်မနည်းသေဆုံးတာပြင်15ယောက်လည်းဒဏ်ရာရသွားတယ်လို့ပါလက်စတိုင်းရဲ့ WAFA သတင်းအေဂျင်စီကဒီနေ့အစောပိုင်းမှာပဲပြောလိုက်တာပါ။သေဆုံးသူ10ယောက်ထက်မနည်းကတော့ဂါဇာမြောက်ပိုင်းဂျာဘာလီယာဒေသမှာရှိတဲ့ဟလီမာအယ်ဆာဒီယာကျောင်းကဒုက္ခသည်တွေခိုလုံနေတဲ့တဲတွေမှာဖြစ်တယ်လို့ WAFA ကဆက်ပြောပါတယ်။ Israel စစ်တပ်ကတော့အဲ့ဒီကျောင်းဝင်းထဲမှာရှိတဲ့ Hamas ကိုကယ်ဆယ်ခန်းကအကြမ်းဖက်သမားတွေကပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့ကျင်းပချက်မှာပြောထားပါတယ်ဒါအပြင်ဂါဇာအလယ်ပိုင်းကနာစီရတ်ဒုက္ခသည်စခန်းကလူနေအဆောက်အုံတစ်ခုကိုအစ္စရေးဘက်ကတိုက်ခိုက်မိမှာတော့ပါလက်စတိုင်း9ဦးသေဆုံးသွားခဲ့ပါတယ်ခင်ဗ
ျနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ရန်တိုင်းတို့ကကြီးညာပေးခဲ့တာဖြစ်ပါတယ် VOE ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အတန်းလွှင့်ပေးနေတာဖြစ်ပါတယ်အခုအစားပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးတော့မှာပါအရင်ဆုံးတော့နိုင်ငံတော်ဝန်ကလူခွင့်အခြေအနေကိုတင်ဆက်ပေးနေတဲ့ဒုအတန်းစီစဉ်ကိုထုတ်လွှင့်ပေးမှာပါကချင်ပြည်နယ်ထဲမှာစစ်တပ်လောက်ခံလီစုပြည်သူစစ်အဖွဲ့ကလူငယ်တွေကိုစစ်သားအဖြစ်စုဆောင်းနေသလိုစစ်သားစုဆောင်းရေးထဲပါသွားတဲ့လူငယ်တွေမိသားစုတွေနဲ့အဆက်အသွယ်ပြတ်နေတဲ့အကြောင်းFrontier မြန်မာရဲ့ဒုအသံစီစဉ်မှာတင်ပြပေးထားပါတယ်ခင်ဗျာ
ကျွန်တော်ရောက်ခမရွာမှာဆိုရင်လူငယ်တွေမရှိတော့
ဘူးတလေရဟိုပင်နေရာမှာရောက်နေတယ်ဆိုတာလည်းမသိတော့ဘူးဘလိုမျိုးဘလိုလို့လို့ဘလိုလို့ရမှာလည်းမသိဘူးနော်ခုထိလည်းကလေးကိုဘလိုစုံစမ်းရမှာလည်းမသိဘူးဖြစ်နေတယ်
ကချင်ပြည်နယ်မှာစစ်တပ်ကိုထောက်ခံတဲ့လီစုပြည်သူစစ်ရဲ့အတင်းအဓမ္မစစ်သားစစ်စုဆောင်မှုတွေမြင့်တက်လာတာကြောင့်လူငယ်တွေအစုလိုက်ပြုံလိုက်သူတို့နေရက်တွေကနေထွက်ခွာရှောင်တိမ်နေကြရပါတယ်။လူငယ်တွေထွက်ခွာနေတာကြောင့်အသက်အရွယ်ကြီးတဲ့လူကြီးတွေကသူတို့အစားပြည်သူစစ်ထဲဝင်ရောက်မှုတွေဖြစ်လာနေပါတယ်။တချို့မိသားစုတွေကတော့ပြည်သူစစ်ထဲစုဆောင်ခံရတဲ့သူတို့ဆွေမျိုးသားချင်းတွေနဲ့အဆက်အသွယ်မရကြတာဒါမှမဟုတ်သူတို့နဲ့ပတ်သက်ပြီးဘာသာရေးအစအနာမှမကြားကြရတာတွေရှိနေတယ်လို့ဆိုကြပါရစေ။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝန်းကလူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်အပတ်စဉ် Pocket အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Heron Day ကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒို့တန်ရဲ့အလွတ်တန်သတင်းတောက်ကပေးပို့ထားပြီးဒို့တန်အဖွဲ့သားတွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းပါးအတွင်းလုံကြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
။က
ကလေးရဲ့စိတ်ထဲမှာတော့အရင်ဝနေနေမျိုးလိုထင်တယ်ဗျနော်သူဥလေးတွေနဲ့နေခဲ့မယ်ဆိုတော့လေသူတက်ချင်တဲ့တင်တန်းနေတက်ဖို့အတွက်နေခဲ့မယ်လို့ပြောကျွန်တော်တို့လည်းထားခဲ့တာအခုတော့သူကတင်တန်းကိုမတက်ရတဲ့အပြင်လက်နက်ကင်ရတဲ့အလို့ပြန်လို့ရတယ်ဆိုတော့သူစိတ်ထဲမှာလည်းအရင်ကြောက်နေတယ်ဗျနော်ကလေးကအတက်မပြေးသေးလို့တစ်ဖက်နဲ့တစ်ဖက်ပြေးရတယ်ဆိုတဲ့အနေအထားတစ်ခုမှာသူတို့ကအရင်ကြီးခက်ခဲနေမျိုးလိုထင်တယ်ဗျနော်
ဦးလာစီရဲ့တူတီသောသားလေးဟာစစ်သားအဖြစ်အတမစုဆောင်ခံလိုက်ရပါတယ်။ဒါဟာစစ်တပ်ကစုဆောင်တာမျိုးမဟုတ်ဘဲစစ်တပ်နဲ့မိဖက်အဖွဲ့ဖြစ်တဲ့ဟူယန်ထာနေလီစုပြည်သူစစ်အဖွဲ့ကလာရောက်ခေါ်ဆောင်သွားတာပါ။ဦးလာစီဟာကြောက်ရောင်းဝယ်လုပ်ကင်နေတဲ့သူဖြစ်ပြီးတော့ဝိုင်းမော်မျိုးအနီးကကျေးရွာတရွာမှာမိသားစုနဲ့အတူနေထိုင်နေပါတယ်။အသက်18နှစ်အရွယ်သူ့ရဲ့သားလေးမွားစီတာကလေးမောင်ဖြစ်ချင်းခဲ့တာပါ။သူကကချင်ပြည်နယ်အမျိုးသားចောင်းတစ်ခုမှာចောင်းတက်နေတဲ့သူဖြစ်ပြီးတော့နွေရာသီចောင်းပည့်ရက်မှာကွန်ပျူတာသင်တန်းနဲ့ဂီတသင်တန်းတွေတက်နေခဲ့တာပါပြီးခဲ့တဲ့ဧပြီလဒုတိယပတ်မှာတော့ဥလာစီကဖက်ကတ်မှာအလုပ်ကိစ္စရှိတဲ့အတွက်ဇနီးပြည့်သူနဲ့အတူတူသွားနေချိန်မှာတားပြည့်သူကိုဥလေးနဲ့အတူထားခဲ့ပါတယ်တားပြည့်သူကိုဖန်စီခေါ်ဆောင်သွားတာကိုကြားကြားချင်းပဲလင်မယားနှစ်ယောက်အမြန်ပြန်လာခဲ့ပေမဲ့အချိန်မမီခဲ့ပါဘူး
ကလေးရလည်းအခုမှ19နှစ်ဆိုတော့ဝိုင်းမုံမှာပဲနေပြီးတော့မှဒီနိုင်ငံဘာတွေတက်ဖို့အတွက်ထားခဲ့တာဟုတ်တယ်အဲ့ချိန်မှာပဲဒီကျွန်တော်တို့ပြည်သူစစ်ဘက်ကအေးစင်လာကောက်တယ်နဲ့ကျွန်တော်တို့ကလေးကိုခေါ်သွားတာကျွန်တော်တို့လည်းကြာကြာချင်းတော့မကန်းကနေစင်လာပြီးတော့မှစုံစမ်းကြည့်ရတာပဲမဲ့စုံစမ်းလို့မရဘူ
းမွားစီတာဟာ2023ခုနှစ်အောက်တိုဘာလကဥရွှေမင်းဦးဆောင်တဲ့ဝူယန်ထာနေလီစုပြည်သူစစ်အဖွဲ့ကလီစုလူမျိုးတွေကိုတအိမ်တယောက်နှုံးနဲ့စစ်မှုမထမ်းမနေရဆိုတဲ့ပြည်သူစစ်လို့ဖို့စာထုတ်ပြန်ပြီးတဲ့နောက်မှာဖမ်းခံရတဲ့သူတွေထဲကတယောက်ဖြစ်ပါတယ်ထုတ်ပြန်ချက်ထဲမှာတော့ဒီလိုလှုပ်ဆောင်တာဟာလီစုတစ်မျိုးသားလုံးရဲ့အကျိုးစီးပွားအတွက်ဖြစ်တယ်လို့ဥရွှေမင်းကပြောထားပါတယ်အဲ့ဒီပြည်သူစစ်အဖွဲ့ဟာစစ်တပ်နဲ့အတူကချင်လွတ်မြောက်ရေးတပ်မတော် KIA ကိုတိုက်ခိုက်တဲ့တိုက်ပွဲတွေမှာတက်ကြွစွာပါဝင်ခဲ့ပါတယ်စစ်တပ်ဟာဒီနယ်အတွင်းလူများစုဖြစ်တဲ့ဂျိမ်းဖောလူမျိုးတွေနဲ့လီစုလူမျိုးကြားတင်းမာမှုတွေပေါ်မှာအခွင့်အကောင်းယူလေရှိပါတယ်။ဒါပေမဲ့လီစုလူမျိုးအလုံးကဟူယန်ထာနေလီစုပြည်သူစစ်ကိုထောက်ခံတာမျိုးတော့မဟုတ်ပါဘူး။တချို့ကလည်းဥရှင်မင်းကလူမျိုးစုနှစ်ခုကြားပြဿနာတွေဖြစ်အောင်ဖန်တီးနေတာတွေရှိတယ်လို့ဆွဆွဲပြောဆိုကြပါတယ်။ပြီးခဲ့တဲ့အောက်တိုဘာလအတွင်းထုတ်ပြန်ခဲ့တဲ့ထုတ်ပြန်ချက်ထဲမှာတော့လီစုတိုင်းရင်းသားမျိုးနွယ်စုအလုံးဟာနိုဝင်ဘာလ9ရက်နေ့ကနေ22ရက်နေ့အထိပြည်သူစစ်ထဲမှာအမိစရင်တင်သွင်းရမှာဖြစ်ပြီးဝိုင်းမော်မြို့နယ်မှာစတင်စုဆောင်းသွားမယ်လို့ဆိုပါတယ်။အမိစရင်တင်သွင်းမှုပြက်ကွက်ခဲ့မယ်ဆိုရင်အိမ်နောက်စုတစ်ခုမှာတရောင်နှုံးနဲ့နေအိမ်ထိလာရောက်ခေါ်ဆောင်သွားမယ်လို့ထုတ်ပြန်ကြမှာပါရှိပါတယ်။အဲ့လိုတအိမ်တရောင်နှုံးစုဆောင်းတာမျိုးက KIA မှာလည်းအစဉ်လာရှိပါတယ်။21နှစ်ရွယ်ကိုလာဦးပါကတော့ပြည်သူစစ်တဲကိုဝင်မယ်ဆိုလို့ရှိရင်လီစုလူမျိုးတွေအတွက်အကျိုးရှိမယ်ဆိုတာကိုမယုံကြည်ပါဘူး။ဒါကြောင့်ပဲစစ်သားစုဆောင်မှုမတိုင်ခင်မှာတရုတ်နိုင်ငံကိုထွက်ပြေးခဲ့ပါတယ်။သူ့ရဲ့မိသားစုတွေကမယိုးဖလာလယ်သမားလုပ်ကြတဲ့သူတွေဖြစ်ပြီးတော့ဝိုင်းမော်မျိုးနဲ့ခုနှစ်မိုင်กว่าမှာနေထိုင်ပါတယ်။ကိုလာဦးပါကတဦးတည်သောသားဖြစ်ပါတယ်။ဒါကြောင့်သူထွက်ပြေးသွားတာဟာသူ့မိသားစုပေါ်မှာဖိအားတွေရောက်လာမယ်ဆိုတာကိုသိပါတယ်။
ဒီနေ့အမေဆိုရင်လည်းတက်ကြီးလာပြီလေနော်အဲ့တော့အဲ့အကြောင်းမလို့ပဲကိုကမိဘအတွက်တစ်ဖက်တလားအကူအညီဖြစ်အောင်လုပ်လို့နေရလေနော်တကယ်လို့မိဘတွေကိုပြန်မအစားထိုးလုပ်ခိုင်းမယ်အဖေပြန်သွားရမယ်ဆိုရင်တော့အိမ်မှာလည်းအမေကိုကြည့်ဖို့ကအစလူကမရှိတော့ဘူးလေနော်အဲ့ကြောင့်မလို့စိုးရိမ်မှုတော့အရင်ရှိရပေါ့အဲ့ကြောင့်ကျွန်တော်ပြန်လာမယ်လို့ပြောတော့လေအဖေနဲ့အမေကတော့သဘောမတူပြန်ပြီးမှမလုပ်စီချင်ဘူးအဲ့ကြောင့်မပြန်လာဖို့ပဲပြောတယ်
ဒီလိုထွက်ပြေးတိမ်းရှောင်လာတာကကိုလာဦးပတယောက်တည်းတော့မဟုတ်ပါဘူး။ဝိုင်းမော်မျိုးနယ်ကလူငယ်တော်တော်များများကလည်းထွက်ပြေးတိမ်းရှောင်ကြတာပါ။ဖေဖော်ဝါရီလမှာစစ်တပ်ကစစ်မှုထမ်းဥပဒေကိုကျင်ညာပြီးတဲ့နောက်မှာတော့သူတို့အတွက်အနေရီကနှစ်ဆတိုးလာပါတယ်။ကိုငွားစီရောကခရီးရန်ဘာသာရေးဆရာတယောက်ဖြစ်ပါတယ်။ဒီဒေသမှာရှိတဲ့ရွာတွေမှာလူငယ်တွေမကြံတော့ဘူးလို့သူကပြောပါတယ
်။
ဒုက္ခရောက်တယ်ဆိုတာကလူယူလူလွတ်ရှိတဲ့အိမ်တွေကြတော့ကိုသားသမီးတွေကိုဒီမှာမထားရဲလာကြတော့နိုင်ငံသားကိုပဲလွတ်လိုက်ကြတော့တာ ဒီမှာကိုမရှိကြတော့ကျွန်တော်ရောက်ခမရွာမှာဆိုရင်လူငယ်တွေမရှိတော့ဒါကြည့်ရင်ဘာမှမဟုတ်တယ်လို့နဲ့အသင်းတော်မှာလည်းအများကြီးထိခိုက်လာတယ်အားလုံး6ကက်ကက်ဖြစ်ကုန်ပြီတရားလုံးလည်း6ကက်ကက်ပဲအသင်းတော်လည်း6ကက်ကက်ပဲဖြစ်တယ
်ဒီလိုထွက်ပြေးတိမ်းရှောင်တာတွေကမိသားစုတွင်အသက်ကြီးတဲ့သူတွေကိုအနေရရှိစေပြန်ပါတယ်ပြည်သူ့စစ်အဖွဲ့ရဲ့အော်တိုဘာလထုတ်ပြန်ချက်ထဲမှာအသက်ကြီးတဲ့သူတွေရဲ့ပံပိုးကူညီမှုတွေကိုလည်းတံပိုးထားပြီးသူတို့အနေနဲ့တခြားနည်းလမ်းတွေဖြစ်တဲ့ထမင်းချက်တာတွေလုံခြုံရေးဆောင်ပေးတာတွေအစရှိတဲ့နေရာတွေမှာလှုပ်ဆောင်နိုင်တယ်လို့ပါရှိပါတယ်ဝူယန်ထာနေလီစုပြည်သူ့စစ်ခေါင်းဆောင်ဦးရွှေမင်းကတော့မတ်လအတွင်းတိုက်ပွဲမှာတည်ဆုံသွားခဲ့ပါတယ်ဒါပေမဲ့စစ်သားစုဆောင်မှုတွေကဆက်လက်ရှိနေသေးပါမကြသေးမီလတွေတွင်က KIA နဲ့လီစုပြည်သူစစ်တွေပါဝင်တိုက်ခိုက်ပေးတဲ့စစ်တပ်တို့တိုက်ပွဲတွေကဝိုင်းမော်မျိုးအနီးတစ်ဝက်မှာပြင်းထန်စွာဖြစ်ပွားခဲ့ပါတယ်တိုက်ပွဲကြောင့်လူအများပြားကအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်ကိုလာဥပရဲ့မိသားစုဝင်တွေလည်းထွက်ပြေးတိမ်းရှောင်ခဲ့ပြီးမြကြီးနားမှာရှိတဲ့ဆွေမျိုးတွေနဲ့အတူနေထိုင်နေပါတယ်။သူ့ရဲ့အမေဒေါ်အာစာမီကတော့သူ့သားထွက်ပြေးတိမ်းရှောင်ပြီးတဲ့နောက်ပိုင်းမှာသူ့ရဲ့မောင်ဖြစ်သူကိုပြည်သူစစ်ထဲကိုဝင်ဖို့စေလွှတ်လိုက်ရပါတယ်။သူမအတွက်စိတ်ပူပန်ဆုံးကမောင်ဖြစ်သူနဲ့လာများစွာအဆက်အသွယ်မရရှိနေတာပါပဲ။သူမဘာဆက်လုပ်ရမှန်းမသိတော့ပါဘူး
။တွားပြီးမှဒီ3ရက်လောက်တုန်းကတော့ဟိုကျွန်မတို့နဲ့ဖုန်းပြောလို့ရတယ်ဘုနော်အစင်ပြေလို့ပြောတာပဲသူကတော့အခုကတော့အဆက်တွေမရလဲကြဘူးပေါ့ဒီဘက်ကဆက်လို့မရဘူးနော်ဖုန်းကြီးကလည်းပြည့်တဲ့အချိန်အင်တာနက်လိုင်းပျောက်တာနဲ့ပါနေဆိုတော့အစင်မပြေဘူးလေဒီဘက်ကကျမတို့ဘက်မှာလည်းရှိဖြစ်လာတဲ့ခါကျော်ဒီနေရာရွှေ့နေရတာအနေဆိုတော့ထပ်ပြီးမှမဆက်တယ်ဖြစ်တာပေါ့
အရင်ကဆိုရင်လီစုပြည်သူစစ်မှာတာဝန်ထမ်းတဲ့သူတွေဟာသူတို့ကျေးရွာတွေမှာတာဝန်ထမ်းဆောင်နိုင်တာဒါမှမဟုတ်အချိန်တို့တွင်တာဝန်ပြီးဆုံးတာနဲ့သူတို့အိမ်တွေနဲ့ကျေးရွာတွေကိုပြန်လို့ရပါတယ်။အ ਨੇ ဆုံးတော့သူတို့ဆွေမျိုးတွေကသူတို့ဘယ်နေရာတွေမှာတာဝန်ထမ်းဆောင်နေသလဲဆိုတာနဲ့သူတို့နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုသိရှိနိုင်ပါသေးတယ်။ဒါပေမဲ့အခုတော့အဲ့ဒီလိုမျိုးတွေမရှိတော့ဘူးလို့ဒိုးအတန်နဲ့စကားပြောခဲ့တဲ့သူတော်တော်များများကဆိုပါတယ်။ဒိုးအတန်ကဝူယန်ထာနေလီစုပြည်သူစစ်အဖွဲ့ကတာဝန်ရှိသူတွေကိုအကျိများစွာဆက်သွယ်ပေမဲ့အဆက်အသွယ်မရရှိသေးပါဘူး။ကြောက်ရောင်းဝယ်လုပ်နေတဲ့ဥလာစီကတော့သူ့ရဲ့သားအတင်းအဓမ္မတသားစုဆောင်ခံရတာနဲ့ပတ်သက်ပြီးတာဝန်ရှိသူတွေနဲ့စကားပြောခွင့်မရသေးဘူးလို့ဆိုပါတယ
်။ဒီသူတို့ပြည်သူစစ်ဘက်ကကော်မတီဝင်တွေကတော့ကျွန်တော်တို့တွေ့တော့တွေ့ရတယ်ဒါပေမဲ့သူတို့ဘက်ကလည်းသူတို့လည်းတာဝန်ရခေါ်ရပေါ့ပြန်လူပေးပိုင်ခွင့်တော့မရှိဘူးလို့ပဲကျွန်တော်တို့အဲ့လိုမျိုးဒီပြန်ဖြေပြီးတဲ့အဲသူတို့ဘက်ကတော့တွေးချင်တယ်ဆိုရင်တော့အထက်ဘက်ကိုတွားရမယ်လို့တို့ပြောတယ်ဒါပေမဲ့ကျွန်တော်တို့ဘယ်အထက်ကိုတွားရမယ်လဲဆိုတော့ကျွန်တော်ဘက်ကတော့မသိတော့အခုဒီကျွန်တော်တို့ဘယ်လိုဆက်သွယ်ရမလဲဆိုတော့အခုဒီမသိသေးဘူးပေါ့နော
်ဦးလာစီကတော့သူ့ရဲ့သားဘယ်နေရာကိုရောက်နေတယ်လဲဆိုတာကိုမသိရတယ်လို့အသက်ရှင်လည်းရှိနေသေးသလားဆိုတာကိုလည်းမသိသေးပါဘူး
ကလေးကခုပဲနေရာမှာရောက်နေတယ်ဆိုတာလည်းမသိတော့ခုဘယ်လိုမျိုးဘယ်လိုလို့လို့ဘယ်လိုလို့ရမှာလဲမသိဘူးနော်ခုဒီလည်းကလေးကိုဘယ်လိုစုံစမ်းရမှာလဲမသိဘူးဖြစ်နေတယ
်ဒိုးတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကျေးဇူးပါတယ်နောက်တစ်ပတ်ထုတ်လွှင့်မယ့်ဒိုးအတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးပါအောင်ရှင်
Frontier မြန်မာဝိုင်းတော်သားတွေတင်ဆက်တဲ့ဒုသန်အစည်းအဝေးကိုနောက်ဆက်ကြည့်ရှုခဲ့ရဖြစ်ပါတယ်အခုတစ်ခါတော့ Democracy လူခွင့်ရဲ့ခေတ်ပြိုင်ကဘာအစည်းအဝေးကိုထုတ်လွှင့်ပေးမှာပါစစ်တပ်နဲ့တိုက်နေတဲ့ညီနောင်၃ဘော်အဖွဲ့ကိုအကြမ်းဖက်အဖွဲ့တွေအဖြစ်စစ်ကောင်စီကကြီးညာခဲ့သလိုတရုတ်ကလည်းညှိနှိုင်းဖို့ဖိအားပေးနေပါတယ်တွဲဆောင်ဆွေးနွေးရေးဖြစ်နိုင်ခြေနေတဲ့အခြေအနေမှာငြိမ်းချမ်းရေးအတွက်မလုပ်နိုင်ပါမလဲငြိမ်းချမ်းရေးလေးလာမှုဘာသာရပ်နဲ့ပါရဂူပွဲရဒေါက်တာစိုးမြတ်နယ်နဲ့ဦးတမောင်သန်းကမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ
လဒမ်နာနဲ့အာဆီယံကပါဝင်ပတ်သက်သူတွေအားလုံးပါဝင်တဲ့တွေ့ဆုံဆွေးနွေးရေးလုပ်ဖို့စစ်ကောင်စီကိုတွန်းအားပေးခဲ့ပြီးပြီ။သုံးကျော်လာတဲ့အချိန်ဘာမှဖြစ်ပါခဲ့ပါဘူး။ပဋိပက္ခကိုဖြစ်စေတဲ့ဆုံးဖြတ်ချက်တည်းမှတ်ခဲ့ရမယ်။အဲဒီဆုံးဖြတ်ချက်အတွက်ကိုရောစိတ်ပါပါဝင်ခဲ့ပြီးအရင်ချင်းရင်းခဲ့ရသူတွေဟာအဲဒီပဋိပက္ခထဲကထွက်ဖို့ခက်တတ်တယ်လို့ပဋိပက္ခစိတ်ကင်းလေးလာချက်ကဆိုပါတယ်။ တို့ဟာရင်းထားသမျှအကျိုးမဲ့သွားတာမြင်သာပေမဲ့လည်းပြန်ရလို့ရလို့နဲ့ထပ်ရင်းပြီးရင်းရင်းစားလိုက်တတ်ကြတယ်လို့လည်းဒီလေ့လာချက်တွေကပြပါတယ်တို့ဟာကျိုးကြောင့်ရုပ်တရားစဉ်းစားတာမဟုတ်တော့ပဲကိုလုတ်ခဲ့တဲ့ဆုံးဖြတ်ချက်ပံကံကြောင့်စင်ကြီးတွေပြီးပြီးရင်းပင်းနေတတ်ပါတယ်လို့လည်းပဋိပက္ခစိတ်ပညာလေ့လာချက်ကပြောပါတယ်ဒီလိုချင်းဒီမှာဘာတွေများလုပ်နိုင်ဒီပတ်ဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ University of Bradford ကနေရင်းကြေးပါဒရနဲ့ပါဠိဘွက်ယူထားတဲ့ဒေါက်တာဆွန်မြတ်မျိုးဖြစ်ပါတယ်။မင်္ဂလာပါဆရာမကြီး
။မင်္ဂလာပါဆရာမင်္ဂလာပါ
။ဟုတ်က
ဲ့ခေါ်ပြရကျေးဇူးပါဆရာ။ဟုတ်ကဲ
့။ဟုတ်ကဲ့ခင်ဗျာ။ဟိုဆရာမတို့လိုပညာအဆင့်ကိုရောက်သွားတဲ့ဆရာမ။ဆိုရင်ပေါ့နော်တက်ဆိုင်ရနယ်ပယ်တဲ့ကိုထဲထဲဝင်ဝင်လင့်လာထားပဲပြောဖို့ဝင်လေးတတ်ကြပါလေ။ဒါကြောင့်ခုဆရာမဆွေးနွေးမှာကပဋိပက္ခနဲ့ငြိမ်းချမ်းရေးလေ့လာချက်တွေမှာတွေ့ရတဲ့သဘောအယူအဆတွေကိုပဲအခြေခံဆွေးနွေးမှာဖြစ်တယ်လို့ကျွန်တော်နားလည်ပါတယ်။ဒီသဘောယူတွေနဲ့နားဆင်ကြည့်ရှုကြသူတွေကပဲမြန်မာနိုင်ငံအခြေအနေကိုချိန်ထိုးကြည့်ဖို့မေတ္တာရခံပါစေ။မြန်မာနိုင်ငံနဲ့ပတ်သက်ပြီးရှင်းရှင်းကြီးဒင်းကနဲ့ဒတ်ကနဲ့ကြားချင်ကြတဲ့သူတွေအတွက်တော့ကအားမရစရာဖြစ်ကောင်းဖြစ်မှာပါ။တို့တော့လေဟုတ်က
ဲ့ပါဗျာ
စဉ်းစားစရာတွေရရှိကြလိမ့်မယ်တို့တော့ကျွန်တော်တို့ညွှန်လင့်ထားပါတယ်ဆိုတော့
ဟုတ်ပါတယ်
အစပိုင်းမှာကျွန်တော်နော်ဟု
တ်
အဲ့ဒီလိုပဋိပက္ခအခြေအနေမျိုးမှာဘာတွေလောက်တတ်ကြပါသလဲခင်ဗျအာကျွန်တော်တို့ရှေ့တိုးလို့လည်းမရနောက်ဆုံးလို့လည်းမရဘာမှလုပ်လို့မရတဲ့အခြေအနေဖြစ်နေအဲ့ဒီလိုအခြေအနေမျိုးကကျွန်တော်တို့ဘာများလောက်ကြပါမလဲ
အဲကျမတို့အခုလွန်ကျွန်နေဖြစ်ကုန်ပြီပေါ့နော်အလွန်ကျွန်နေဖြစ်ကုန်တဲ့အနေအထားကနေပြီးတော့နောက်ဆုံးပဋိပက္ခတစ်ခုကဘလို့ပဲလွန်နေကျွန်နေကျွန်နေဘလောက်ကြီးပဲတော့နောက်ဆုံးမှာအဲညှိနှိုင်းဆွေးနွေးမှုအပိုင်းကိုကျမတို့မလွဲမသွေသွားရမှာပဲဖြစ်တယ်ဘာဖြစ်ဆိုတော့မြန်မာပြည်ဆိုလို့ရှိရင်တန်း90ကျော်တဲ့လူဦးရေရှိတယ်အဲ့ဒီလူတန်းစားတွေအတွက်ထည့်သွင်းစဉ်းစားမှာဖြစ်တဲ့အကြောင်းမလို့အဲ conflict မှာပါဝင်တဲ့ပတ်သက်နေတဲ့ပုံကိုယ်တွေအကုန်လုံးကခြုံငုံပြီးတော့ဗောနော် mission ရှိဖို့ရာအတွက်ဗောနော်ဒီဟာလေးကိုကျွန်မထည့်သွင်းပြီးတော့ပြောချင်ပါတယ်ဆရာ negotiation ကိုသွားမယ် negotiation ကိုဘယ်လိုသွားမလဲ dialogue အနေနဲ့သွားမယ် dialogue အနေနဲ့ဘယ်လိုသွားမလဲဆိုတော့အဲ့ဒီအပိုင်းလေးကိုကျွန်မတို့က thinking ကနေပြီးတော့ process ကအဲ့ဒီဘက်ကိုသွားဖို့ရာအတွက်ကျွန်မအဲတိုက်တွန်းချင်ပါတယ
်ဟုတ်ကဲ့ဒါဆရာမခုနပြောသွားတဲ့နော်အတကအမြင် vision ဗောနော်
ဟုတ်ကဲ့ဟုတ်ကဲ့
ဒီ vision ကိုပြောတဲ့အခါမှာကျွန်တော်သွားပြီးတတိယတော့က February လတုန်းကထင်ပါတယ်ကေအီကောင်းဆောင်ဘုချုပ်ကြီးအမ်ဘာလာကလည်းအနာဂတ် Federal ဒီဆောင်ရေးဆိုင်ရာသဘောတူညီချက်တရားရရှိထားအောင်ဆွေးနွေးဖို့ပြောတာကိုပြောခဲ့ရပါတယ်ဟုတ်ပ
ါဘူး
ပြီးတော့ဆရာတာယာဆရာတခုတ်တာယာကလည်းရန်သူမရှိမိတ်ဆွေသာရှိဆိုတဲ့ဇာတ်ကားကိုပြောရမှာမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးလုပ်နိုင်ဖို့အတွက်နိုင်ငံရေးကြီးကြီးမှုအသက်တက်ထူထောင်ဖို့လိုအပ်ချက်ရပြောခဲ့တဲ့သဘောကိုဆရာရဲ့ဆောင်းပါးတွေမှာကျွန်တော်အဖူးပါဟုတ
်ကဲ
့အနာဂတ်ကိုကြည့်တဲ့အခါမှာဒီဆရာတာပြောတဲ့ဖွံ့ဖြိုးတိုးတက်ရေးကျွန်တော်တို့အများစုကရှံသွားပြီးတော့ပေါ့နော်ရန်သူမိတ်ဆွေကိုပဲအဓိကထားသွားတာကိုတွေ့ရပါတယ်ဒီတော့
အနာဂတ်မရှိမိတ်ဆွေသာရှိပေါ့ဗျာ
ဟုတ်ကဲ့ရန်သူမရှိမိတ်ဆွေသာရှိဆိုပြီးဒီစကားလေးကိုပဲဒါကောက်ပြီးတော့ကြည်ကြည်ပြတ်ပြတ်မစဉ်းစားကြဘူးပြောကြတာလေကိုလည်းတွေ့ရပါတယ်ဆိုတော့ဒီတော့ဒီဆောင်းခုနပြောတဲ့ vision ပေါ့နော်အဲ့ဒီအနာဂတ်အမြင်နော်ညီနိုင်ဆွေးနွေးမှုသွားတဲ့ခါမှာဒီ vision ထဲမှာနော်ရှိနေကြဖို့အတွက်ဖွံ့ဖြိုးတိုးတက်ရေးကရောဘယ်လောက်ထိအရေးကြီးပါသလဲ
ဆရာဖွံ့ဖြိုးတိုးတက်ရေးဆိုတာကလူတိုင်းအတွက်အရေးပါတယ်ဆရာကျွန်တော်တို့တိုင်းပြည်လိုမျိုးအရန်ကိုနှိမ်ပါနေတဲ့တိုင်းပြည်အတွက်ကအရေးအကြီးဆုံးပဲလို့ကျွန်မကတော့ယူဆပါတယ်တခြားနိုင်ငံတွေကတိုးထွက်ပြီးတော့ပောက်ထွက်ပြီးတော့အရန်တိုးတက်နေတဲ့အချိန်မှာကျွန်တော်နိုင်ငံကဆုတ်တဲ့ဆုတ်တာအဲ့ဒီနိုင်ငံလိုမြန်မာနိုင်ငံလိုနိုင်ငံမျိုးအတွက်တိုးတက်ဖို့မျိုးမှာဒီထက်အရေးကြီးတာဘာမှမရှိဘူးအဲ့တော့ဆရာတကုံတရားရဲ့ကိုပြန်ပြီးတော့ဆွဲကောက်မယ်ပြောရမယ်ဆိုလို့ရှိရင်ဖွံ့ဖြိုးတိုးတက်ရေးကိုကျွန်တော်တို့က concentrate လုပ်ရမယ် focus လုပ်ရမယ်အဲ့တော့ရန်သူမိတ်ဆွေရနေပြီးတော့ကြော်လွန်ပြီးတော့နောက်တစ်ဆင့်ကျွန်တော်တို့တိုးတက်ဖို့မျိုးရေးကိုအဲအဲ့ဟာကို focus ထားပြီးတော့ဒီနိုင်ငံရေးလမ်းကြောင်းကိုသွားမှသာလျှင်ရန်သူမိတ်ဆွေကိုကြော်လွန်ပြီးတော့သွားမှသာလျှင်ကျွန်တော်တို့ရဲ့ဒီဟို vision တွေကနေပြီးတော့เนาะ mission ဖြစ်လာမယ်လို့ကျွန်မယူဆပါတယ်ဆ
ရာတာပြောလိုက်တဲ့အပေါ်ပို့ပြီးတော့ structure သဘောတွေ
အဲ့နဲ့အနေနဲ့ဒိတ်ပဲ
ဟုတ်ကဲ့ဆရာတာဘောပတ်စည်းတိစောက်မှုသဘောတွေန no?
ဟုတ်ကဲ့ကျွန်တော်တို့ရေးချင်းနိုင်ငံရေးရေးချင်းမှုသဘောတွေအခုကျွန်တော်တို့ဟုတ်ကဲ့သင်စားပြောဆိုကြတာအောင်မတွေ့ရအောင်ဆိုတော့ဟုတ်ကဲ့ခုပြောနေတဲ့ဖွံ့ဖြိုးဆန္ဒခုနပြောတဲ့ဖွံ့ဖြိုးတိုးတက်ရေးเนาะဆရာတရားပြောတဲ့ဖွံ့ဖြိုးတိုးတက်ရေးရှိဖို့ညဉ့်ဉျေးရှိဖို့လိုအပ်တယ်เนาะညဉ့်ဉျေးရေးရှိဖို့အတွက်နိုင်ငံရေးရေးချင်းအသစ်တိစောက်ဖို့လိုအပ်တယ်ဒီဆိုတော
တပစ်ရှင်ထဲမှာကျွန်တော်တို့အနာဂတ်အမြင်ထဲမှာဖိုင်မှာအားကောင်းလာအောင်ဘလို့များလောက်ဆောင်နိုင်မယ်လို့ဆရာမထင်ပါတယ
်ဆရာအဲ့ဒီဥစ္စာကလေလူကြီးတွေကဒီ vision ကိုကလေးတွေကိုသွားဖို့ရအတွက်သူတို့ကိုယ်၌ကလည်းဒီဟာကိုမွေးလာဖို့လိုရပေါ့ဆရာပညာရဲ့ပိုင်းဆိုင်ရာပေါ့နော်ဒီနိုင်ငံရေး thinking ကိုရလာဖို့အတွက်သူတို့မှာလှုံ့ဆော်မှုတွေလိုအပ်တယ်ဆရာအဲ့လိုလှုံ့ဆော်မှုလေးတွေရဖို့ရအတွက်အဲသူတို့မှာဘာရှိနေမလဲသူတို့ရဲ့ဟို motivation ကဘာရှိနေနိုင်ငံရေးယဉ်ကျေးမှုကိုကျွန်တော်တို့ကတီထောင်နေတယ်ဆိုလို့ရှိရင်အထူးသဖြင့် leadership role မှာကစားနေတဲ့လူတွေအကုန်လုံးကဒီနိုင်ငံရေးယဉ်ကျေးမှုခေါင်းစဉ်အောက်ကနေအကုန်လုံးကအတူတူကသွားကြမယ်လို့ဆိုလို့ရှိရင်ကျွန်တော်တို့တိုင်းချင်းမှာနော်ဒီလိုမျိုးအခက်အခဲတွေပြဿနာတွေ deadlock တွေဖြစ်လာမှာတော့မဟုတ်ဘူးဆရာအဲ့ငယ်ရဲ့ယဉ်ကျေးမှုအပိုင်းလေးကိုကျွန်မအကုန်လုံးကိုစဉ်းစားဆင်ခြင်ပြီးတော့အဲဒီဘင်းထဲမှာထည့်ပြီးတော့ထည့်သွင်းစဉ်းစားဖို့ပြောချင်ပါတယ်ဆရာ
။ဒါ vision ရှိထားမှာဒီပဋိပက္ခတွေကိုအဆုံးသတ်တဲ့အခါမှာဒါညီနိုင်ရွှေ့ရကြနောက်ဆုံးတော့ညီနိုင်ရွှေ့ရကြတဲ့အထက်ကိုရောက်တယ်နော်။ဆို
တော့အဆုံးသတ်ကတော့ဒါပါပဲဆရာ
။ဟုတ်ပါတယ်။ဆိုတော့အခုနိုင်ငံတကာကလည်းညီနိုင်ရွှေ့ရဖို့ပြောတယ်ဒါပေမဲ့အရင်လိုညီနိုင်ရွှေ့တွေ့ဖို့အတွက်မဖြစ်တဲ့ဆံမှာဘာတွေများလောက်ထားဖို့တို့မလဲ
ဒီပလိုမစီအပိုင်းမသွားဘဲနဲ့ဟို informal အပိုင်းနဲ့သွားမယ်ဆိုလို့ရှိရင် communication channel ပေါ့နော်တစ်ဖက်နဲ့တစ်ဖက်ဟိုအချိန်မရွေးပြောဆိုဆက်ဆံဖို့အတွက
်ဆက်သွယ်ရေးလမ်းကြောင်းပေါ့
ဆက်သွယ်ရေးလမ်းကြောင်းလေးတွေဖွင့်ထားပေးမယ်ဆိုလို့ရှိရင်ဟိုဘက်ကလည်းဆန္ဒရှိတယ်ဒီဘက်ကလည်းဆန္ဒရှိတယ်အဲ့ဒီမှာသူတို့ရဲ့ဆန္ဒတွေအတူပေါင်းစည်းဖို့ရအတွက်ကိုဒီဆက်သွယ်ရေးလမ်းကြောင်းတွေဟိုဘက်ကဒီဘက်ကနော် informal အနေနဲ့စပြီးတော့ဖွင့်ထားမယ်ဆိုလို့ရှိရင်အဲကျမတို့အတွက်ဒီ formal dialogue မစခင်မှာဒီအဆင့်ကနေပြီးတော့အဲစပြိုးနိုင်တယ်လို့ပြောလို့ရပါတယ်ဆရာအထူးသဖြင့်အဲဒီ interfaith နော် religious group ပဲဖြစ်ဖြစ်နော် community based ပဲဖြစ်ဖြစ်သူတို့ကဟိုဘက်အချမ်းဒီဘက်အချမ်းနဲ့နော်တယောက်နဲ့တယောက်ရန်သူလို့မမြင်မဲနဲ့ဒါရီကငါတို့ပေါင်းစည်းလို့ရတဲ့အဖွဲ့အစည်းတွေပါလားဆိုတော့နော်ပြည်ထောင်စုစိတ်သက်နဲ့ဟိုဘက်ဒီဘက်အပေါင်းစည်းပြီးတော့ informal channel လေးတွေကိုနော်ဆပြီးတော့ဖွင့်ပေးပြီးလမ်းကြောင်းဆပြီးတော့ဖွင့်မယ်ဆိုလို့ရှိရင်နော်ဒါရီကတစ်ဖြည်းဖြည်းနဲ့ dialogue ရှိကိုတွန်းပို့သွားမယ်လို့ကျွန်မယုံကြည်ပါတယ်ဆရာယုံကြည်မှုတိဆောက်တဲ့နေရာမှာဒီ channel လေးတွေကဘာမှမဟုတ်ပေမဲ့တစ်ဖက်တစ်ခါဆန္ဒရှိမယ်ဆိုလို့ရှိရင်ကျွန်တော်ဒီဥစ္စာကိုကြီးမားတဲ့ trust building ကိုတစ်ဖြည်းဖြည်းနဲ့တိဆောက်ယူလို့ရတယ်ဆိုတာကိုယုံကြည်နော်ဟုတ်နှစ်ဦးနှစ်ဖက်ယုံကြည်စေချင်တယ်ပေါ့နော
်ဟုတ်ကဲ့ဆရာမဒါနောက်ဆုံးမင်းကလေးပါဉာဏ်ကြီးလေးလိုက်လာချက်ဆောက်ပေးခြင်းမှာဆိုလို့ရှိရင်ပဋိပက္ခအခုလိုမြန်မာနိုင်ငံလိုပဋိပက္ခဖြစ်နေတဲ့နိုင်ငံတွေမှာမြန်မာနိုင်ငံတစ်နိုင်ငံအတွက်ပေါ့နော်ငြိမ်းချမ်းတဲ့နိုင်ငံတစ်နိုင်ငံကိုထူထောင်တဲ့အခါဘလို့အကြောင်းချက်ဒီလိုအမယ်လို့ပြောတယ်
အားလုံးငိမ့်ချမ်းဖို့ဆိုတာကစီးပွားရေးအဆင်ပြေဖို့အခြေခံလိုအပ်ချက်တွေနဲ့ပြည့်ပြည့်စုံမှသာလျှင်နော်လူတွေကငြိမ်းငြိမ်းရေးကိုအဲစင့်ပြန်ပြီးတော့ထူထောင်နိုင်မှာဒါရီကအများနဲ့ interpretation ကတရားရှိနေတယ်နိုင်ငံတစ်ခုရဲ့စီးပွားရေးအဆင်ပြေမှသာလျှင်ပညာရေးတွေကိုထူထောင်နိုင်မယ်ပညာရေးတွေထူထောင်နိုင်စိတ်ဓာတ်တွေထူထောင်နိုင်မယ်တစ်ဖြည်းဖြည်းနဲ့တစ်စင့်ချင်းထူထောင်သွားနိုင်မှသာလျှင်ကျွန်တော်တို့နိုင်ငံကြီးကငြိမ်းငြိမ်းရေးကိုခိုင်ခိုင်မာမာ sustainable ဖြစ်တဲ့နော်အဲနိုင်ငံတစ်ခု development ကိုရမယ်ဆိုတာကိုကျွန်မယုံကြည်အခြေခံ basically မရဘဲနဲ့ကျွန်တော်တို့ဘာလို့မှမျှော်လင့်ချက်ထားလို့မရဘူးဆရာ
။ဟုတ်ကဲ့ဆရာမ။ဟုတ်ကဲ့။ကျေးဇူးများကြီးတင်ပါတယ်ဆရာမ
။ကျေးဇူးတင်ပါတယ်ဆရာ။ I hope this helps. Thank you ဆရာ
။ဟုတ်အခုဆွေးနွေးပေါင်းခဲ့တဲ့သူကတော့ Dr. ဆွေးနွေးမျိုးဖြစ်ပါတယ်။ကျွန်တော်တို့အောင်တမ်းပ
ဗြိတိန်နိုင်ငံ Bradford တက္ကသိုလ်ကနေငြိမ်းချမ်းရေးဘာသာရေးနဲ့ပါရဂူဘွဲယူထားတဲ့ဒေါက်တာဆွမျက်နွယ်ကိုဥတမောင်သန်းကဆက်သွယ်မေးမြန်းပြီးတော့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစည်းအဝေးဖြစ်တဲ့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့အစည်းအဝေးဒုတိယပိုင်းကိုဆက်လက်ထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့အာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာတီနဲ့နာဂတ်ကဘာအစည်းအဝေးအပါဝင်သတင်းတွေကသုတအစည်းအဝေးတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ။
အမေရိကန်ပြည်အောင်စုမှာလာမယ့်နိုဗင်ဘာလကျင်းပမယ့်ရွေးကောက်ပွဲအကြိုဒီမိုကရက်တစ်နဲ့ရီပဘလစ်ကန်သမ္မတလောင်းနှစ်ဦးစကားဆက်ထိုးပွဲကိုစက်တင်ဘာလ10ရက်အင်္ဂါနေ့ညပိုင်းမှာကျင်းပမှာဖြစ်ပြီးတော့ ABC ရုပ်သံကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါဒီစကားဆက်ထိုးပွဲကို VOA မြန်မာဝိုင်းအစီအစဉ်ကနေပြီးတော့လေရွေးကောက်ပွဲအထူးအစီအစဉ်ဖြစ်နေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးပါမယ်မြန်မာစံတော်ချိန်စက်တင်ဘာလ17ရက်ဗုဒ္ဓဦးမနက်9နာရီအမေရိကန်အရှေ့ပိုင်းဒေသစံချိန်အင်္ဂါနေ့ည၈နာရီခွဲအချိန်ကစပြီးတော့၃နာရီကြာထုံးလိုက်မဲ့ဒီ2 season မှာတော့ဒီမိုကရက်တစ်သမ္မတလောင်းကာမလာဟဲရစ်နဲ့ရီပဘလစ်ကန်သမ္မတလောင်းဒေါ်နယ်ထရမ့်တို့ရဲ့စကားဆစ်ထိုးပွဲတိုက်ရိုက်ထုံးလွှင့်ချက်နဲ့အတူအထူးသုံးသက်ချက်အစီအစဉ်ရွေးကောက်ပွဲသတင်းဆောင်မတွေကိုပါထုံးလွှင့်သွားမှာဖြစ်ပါတယ် VOA မြန်မာဝိုင်းရဲ့လူလူမိတ်ဆွေရုပ်သံလိုင်းနဲ့ VOA website ကနေပြီးတော့တိုက်ရိုက်ကြည့်ရှုနိုင်တယ်လို့ VOA မြန်မာဝိုင်း Facebook နဲ့ YouTubeလူမှုကော်ရဲစာမျက်နှာတွေမှာလည်းကြိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါလိမ့်။စောင့်မျှော်ကြည့်ရှုကြဖို့ဖိတ်ခေါ်ပါတယ်ရှင
်။မင်္ဂလာပါ။ VOA American အတန်ကနေ2024ခု September 9ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းနိုမီတာ30နဲ့51နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတစ်ခါတော့အာရှနိုင်ငံရဲ့အစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။တရုတ်နိုင်ငံမှာ3ရက်ကြာကျင်းပခဲ့တဲ့တရုတ်အာဖရိကပူးပေါင်းဆောင်ရွက်ရေးထိပ်သီးအစည်းအဝေးမှာအာဖရိကအတွက်တရုတ်ကဒေါ်လာ51ဘီလီယံကတိပြုခဲ့ပါတယ်။မကြာမီနောက်ထပ်တော့မဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါတောင်ကိုရီးယားနိုင်ငံကိုသွားခဲ့ပါတယ်။ထိုင်းနိုင်ငံမှာတော့ဝန်ကြီးချုပ်တပေထုံလန်ရှင်နဝတ်ကိုဘုရင်ကအတည်ပြုပေးလိုက်ပါတယ်။ဒီလိုအာရှနိုင်ငံရဲ့သတင်းတွေကိုတော့ကိုဇော်မိုးကျော်ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
တရုတ်အာဖရိကပူးပေါင်းဆောင်ရွက်ရေးညီလာခံ FOCAC 2024ထိပ်သီးအစည်းအဝေးကိုတရုတ်ပြည်ပီကင်းမှာစက်တင်ဘာလ4ရက်ဗုဒ္ဓဟူးနေ့ကနေတောက်ကြနေ့အထိ3ရက်ကျင်းပခဲ့ပြီးအာဖရိကအတွက်3နှစ်အတွင်းငွေကြေးအကူအညီဒေါ်လာ51ဘီလီယံထောက်ပံ့ဖို့တရုတ်ကကတိပြုခဲ့ပါတယ်။ဒီပူးပေါင်းဆောင်ရွက်ရေးညီလာခံကို3နှစ်တစ်ချိန်ပြုလုပ်တာဖြစ်ပြီးကိုဗစ်ကာယောဂါဘေးပြီးနောက်ဒါဟာပထမဆုံးအကြိမ်ပြန်လည်ကျင်းပတာဖြစ်ပါတယ်။ဒီထိပ်သီးအစည်းအဝေးကိုအာဖရိကတိုက်နိုင်ငံတွေကခေါင်းဆောင်50ကျော်လောက်တက်ရောက်ခဲ့ပါတယ်။ကြာတာပရင်းနေမိန်ကောမှာသမရရှိချင်းပင်ကအခုလိုပြောဆိုခဲ့ပါတယ်
။ဒီ現代化的一系列重大举措有好的历史经验携手推进
ဒီထိပ်သီးအစည်းအဝေးဘွဲ့ရဲ့အဓိကစွမ်းဆောင်မှုကတော့တရုတ်အာဖရိကအနာဂတ်ဆက်ဆံရေးတိုးတက်လာစေဖို့အတွက်ထူးခြားကောင်းမွန်တဲ့လမ်းညွှန်ချက်တွေကိုချမှတ်နိုင်တာနဲ့တရုတ်နဲ့အာဖရိကနှစ်ဖက်စလုံးကိုခင်မီတိုးတက်စေမဲ့လုပ်ငန်းစဉ်တွေချမှတ်နိုင်တာပဲဖြစ်ပါတယ
်ဒီထိပ်သီးအစည်းအဝေးမှာအဓိကအချက်နှစ်ချက်ကိုသဘောတူခဲ့ကြပါတယ်ခေတ်သစ်တစ်ခုကိုဖော်ဆောင်နိုင်မဲ့တရုတ်အာဖရိကအတိုင်းအဝိုင်းတစ်ရပ်ကိုထူထောင်သွားဖို့နဲ့လာမယ့်3နှစ်အတွင်းဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေအကောင်အထည်ဖော်သွားဖို့ဖြစ်ပါတယ်တရုတ်နဲ့အာဖရိကနိုင်ငံတွေအကြားတန်တပန်ဆက်ဆံရေးကိုမဟာဗျူဟာမြောက်အဆင့်အတန်းအဖြစ်မြှင့်တင်သွားဖို့သမရရှိချင်းပင်ကလည်းကံလန်ခဲ့ပါတယ်။ဒါအပြင်အာဖရိကမှာခင်မီအဆင့်မြင့်ရေးလုပ်ငန်းတွေအကောင်အထည်ဖော်လာနိုင်ဖို့လာမယ့်3နှစ်အတွင်းပူးပေါင်းဆောင်ရွက်ရေးစီမံကိန်း10ခုကိုလည်းသမရရှိချင်းပင်ကတင်ပြခဲ့ပါတယ်။တရုတ်သမရရှိချင်းပင်နဲ့အာဖရိကနိုင်ငံခေါင်းဆောင်တွေနှစ်နိုင်ငံချင်းတိကျတွေ့ဆုံမှုတွေလည်းပြုလုပ်ခဲ့ပါတယ်။အာဖရိကနိုင်ငံ53နိုင်ငံကခေါင်းဆောင်တွေတက်ရောက်ခဲ့ပါတယ်။တရုတ်ဟာအာဖရိကမှာဩဇာလွှမ်းမိုးနိုင်ဖို့ကြိုးပမ်းနေတယ်လို့အမေရိကန်အပါအဝင်အနောက်နိုင်ငံတွေနဲ့အာဖရိကမှာပြန်ဆိုင်မှုတွေရှိနေပါတယ်။တာဝန်ကနေအနားယူတော့မဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကတော့တောင်ကိုရီးယားနိုင်ငံကို2ရက်ကြာသွားရောက်ခဲ့ပြီးတောက်ကြနေတော့တောင်ကိုရီးယားသမ္မတယွန်ဆူယွန်နဲ့တွေ့ဆုံခဲ့ပါတယ်။နှစ်နိုင်ငံဆက်ဆံရေးပူးပေါင်းဆောင်ရွက်ရေးနဲ့ဒေတာရင်းလုံခြုံရေးတည်ငြိမ်ရေးတို့အတွက်ဖြစ်တယ်လို့နှစ်နိုင်ငံခေါင်းဆောင်တွေကပြောပါတယ်။ဂျပန်ဝန်ကြီးချုပ်ကီရှိဒါဟာသူ့ရဲ့ Liberal Democrat Party တွင်ထောက်ခံမှုကျဆင်းလာတဲ့အတွေ့သူ့အနေနဲ့ဝန်ကြီးချုပ်နေရာကနှုတ်ထွက်တော့မယ်လို့ဩဂုတ်လအလယ်ပိုင်းကပြောကြားခဲ့ပါတယ်။ထိုင်းနိုင်ငံမှာတော့အသက်ငယ်ဆုံးအမျိုးသမီးဝန်ကြီးချုပ်ဖြစ်လာတဲ့ပေတွန်တန်ရှီနာဝက်ဟာစက်တင်ဘာလ6ရက်နေ့တောက်ကြနေ့ကထိုင်းဘရင်ထံမှာဝန်ကြီးချုပ်အဖြစ်ကျန်းသက်စာချိန်ဆခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကဝင်ကြီး35ဦးပါအစိုးရအသစ်စီးရင်ကိုဘရင်ထံတင်သွင်းခဲ့ပြီးတောက်ကြနေ့တုန်းကတော့ဘရင်ကအတီးပြုတ်ပေးလိုက်တဲ့အတွက်ပစ်တွန်တန်ရှီနာဝက်ဟာဝင်ကြီးချုပ်အဖြစ်စတင်တာဝန်ထမ်းဆောင်တော့မှဖြစ်ပါတယ်။သူဟာတိုင်းပြည်ကနေထွက်ပြေးခဲ့ရတဲ့ဝင်ကြီးချုပ်ဟောင်းတက်ဆင်ရှီနာဝက်ရဲ့သမီးဖြစ်ပါတယ်။ထိုင်းနိုင်ငံမှာလွန်ခဲ့တဲ့23နှစ်အတွင်းတက်ဆင်ရှီနာဝက်အဲဒီနောက်ညီမဖြစ်သူယင်လတ်ရှီနာဝက်နဲ့ အခုအခါသမီးဖြစ်သူပေတုံတန်ရှင်နာဝတ်တို့အစဉ်အဆက်ဝန်ကြီးချုပ်ဖြစ်လာခဲ့ပါတယ်။ထိုင်းပြည်ရဲ့အတီးပြုချက်ရယူပြီးနောက်ဝန်ကြီးချုပ်အသစ်ပေတုံတန်ကအခုလိုကျေးဇူးတင်စကားပြောဆိုခဲ့ပါတယ်
။ก่อนอื่นนะคะดิฉันต้องขอขอบคุณสมาชิกสภาผู้แทนราษฎรผู้มาจากการเลือกตั้งของประชาชนอีกครั้ง
ဖွေထိုင်းပါတီဝင်တွေကိုလည်းကျေးဇူးတင်ပါတယ်။ထိုင်းပြည်သူတွေကိုလည်းကျေးဇူးတင်ပါတယ်။ကျမအနေနဲ့အကောင်းဆုံးဖြစ်အောင်ပြင်ဆင်ထားပါတယ်။ကျူစာဆောင်ရွက်ဖို့လဲအခိုင်အမာဆုံးဖြတ်ထားပါတယ
်။ရွေးကောက်ပွဲမှာဒုတိယမဲအများဆုံးရရှိခဲ့တဲ့ဖူထိုင်းပါတီကဝင်းကြီးချုပ်စတားထဝစင်ကိုပြီးခဲ့တဲ့ဩဂုတ်လတည်းတုန်းကဖွဲ့စည်းပုံအခြေခံစည်းမျဉ်းရုံးကနေဖယ်ရှားခဲ့ပြီးနောက်ပေတွန်တန်ရှီနာဝတ်ဝင်းကြီးချုပ်ဖြစ်လာတာပါ။အာဏာသိမ်းမှုတွေမကြာခဏဖြစ်လေရှိတဲ့ထိုင်းနိုင်ငံမှာနိုင်ငံရေးအရှုပ်အထွေးတွေရှိနေပြီးလက်ရှိထိုင်းဖွဲ့စည်းပုံအခြေခံစည်းမျဉ်းဟာလည်းစစ်တပ်ကအာဏာသိမ်းစဉ်ရေးဆွဲခဲ့တဲ့ဖွဲ့စည်းပုံစည်းမျဉ်းဖြစ်ပါတယ်။ပြီးခဲ့တဲ့2023ခုနှစ်ရွေးကောက်ပွဲမှာမဲအများဆုံးရရှိခဲ့တဲ့ရှေ့သို့ကြီးပါတီ Move Forward ပါတီကိုလည်းပြီးခဲ့တဲ့ဩဂုတ်လထဲမှာပဲဖွဲ့စည်းပုံတရားရုံးကပယ်ဖျက်ခဲ့ပါတယ်။ပေတွန်တန်ရှီနာဝတ်ဝန်ကြီးချုပ်ဖြစ်လာပေမဲ့လည်းထိုင်းနိုင်ငံမှာနောက်ထပ်နိုင်ငံရေးမတည်ငြိမ်မှုတွေဖြစ်လာမှာကိုတော့စိုးရိမ်မကင်းဖြစ်နေကြကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါတယ်။
အခြားနိုင်ငံရေးစီစဉ်ကိုကိုဇော်မိုးကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့လေယာစီးပွားသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။အခုစက်တင်ဘာလထဲမှာစိုက်ပျိုးရေးသွင်းအားစုဈေးနှုန်းတွေထပ်မံမြင့်တက်လာလို့တောင်သူတွေအခက်ကြုံနေရပါတယ်။ဒီသတင်းတွေအပြင်တပတ်အတွင်းလေယာထွက်ခုံသီးနှံဈေးနှုန်းအတက်ကျကဘယ်လိုရှိပါသလဲ။လေယာစီးပွားသတင်းတွေကိုစူးစီးပြီးတော့ Farmers Time Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမေစပယ်ကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့စိုက်ပျိုးရေးသုံးဓမ္မရောစာတအိတ်ကို7,000-4,000လောက်ထိထပ်မံမြင့်တက်လာလို့တောင်သူတွေအခက်တွေ့နေတယ်ဆိုတဲ့သတင်းနဲ့စကြပါတယ်တောင်သူတွေအသုံးများတဲ့မြင်းပြန်ပလဲဓာတ်မြေဩဇာအပါအဝင်တခြားမြေဩဇာဈေးနှုန်းတွေလည်းတအိတ်ကို2000ကနေ4000ကျပ်လောက်အထိထပ်မံမြင့်တက်လာတာဖြစ်ပါတယ်။မြေဩဇာဥဆောင်ကော်မတီကတတ်မှတ်ရည်ညွှန်းဈေးနှုန်းကိုတိုးမြှင့်တတ်မှတ်လိုက်တာကြောင့်ပြင်ပဈေးကွက်မှာပါသွင်းအားစုဈေးတွေထပ်မံမြင့်တက်လာတဲ့အပြင်ပစ္စည်းပြတ်လတ်မှုတွေပါဖြစ်ပေါ်နေတာပါ။အခုနှစ်ဇွန်လအတွင်းကမြင်းပြန်ပလဲဓာတ်မြေဩဇာတအိတ်ကို9000ကျပ်လောက်သာပေါက်ဈေးရှိခဲ့ပြီးဇူလိုင်လမှာတော့တိတ်ကို3,000-3,000ကျော်အထိမြင့်တက်ခဲ့ပါတယ်။အခုစက်တင်ဘာ4ရက်မှာတော့မြင်းမြန်တိတ်ကို3,500ကျပ်ကျော်အထိအဆမတန်ထပ်မံမြင့်တက်လာတာဖြစ်ပါတယ်။အလားတူ15ပတ်လည်မြေဩဇာကလည်းဇူလိုင်လအတွင်းကတိတ်ကို3,500ကျပ်ဝန်းကျင်သာပေါက်ဈေးရှိခဲ့ပြီးလက်ရှိမှာတော့တိတ်ကို3,800ကျပ်လောက်အထိပေါက်ဈေးရှိနေတာကိုတွေ့ရပါတယ်။မြေဩဇာဥဆောင်ကော်မတီနဲ့စိုက်ပျိုးရေးသွင်းအားစုများတင်သွင်းတူလောင်ဖြန့်ဖြူးသူများအသင်းကရည်ညွှန်းဈေးနှုန်းတွေတတ်မှတ်လို့ဈေးကွက်ထဲမှာမြေဩဇာဈေးတွေမြင့်တက်လာရတာဖြစ်တဲ့အတွက်ရည်ညွှန်းဈေးတတ်မှတ်တဲ့စနစ်ကိုပယ်ဖျက်ပေးဖို့တောင်သူတွေကတောင်းဆိုထားပါတယ
်။မုံမြေပဲတိတ်တွေဈေးကွက်ထဲဝင်ရောက်လာလို့ဈေးနှိမ့်ငယ်ချဆင်းနေပါတယ်။မုံမြေပဲတိတ်တွေကဈေးကွက်ထဲကိုစာတင်ဝင်ရောက်လာပြီးဖြစ်တဲ့အတွက်ပြင်တွေပဲဈေးကွက်မှာတော့မြေပဲဈေးနှုန်းပြန်လည်ချဆင်းလာတယ်လို့ကုန်သည်တွေကပြောပါတယ်။ဩဂုတ်လတတိယပတ်တွင်ကမြေဝင်းစံတပိတာကိုတတောင်ကနေ13,000ကျပ်ထိမြင့်တက်ခဲ့ပြီးလက်ရှိမှာတော့အမျိုးသားလိုက်တပိတာကို9,000ကျပ်ဝန်းကျင်စီနေတာအယောင်းဝယ်ပြုလုပ်နေကြတာကိုတွေ့ရပါတယ်။မြေပဲပေါ်ချိတ်ဖြစ်တဲ့အတွက်စီးဆက်ပိုင်ရွေးနဲ့ကုန်တဲ့တချို့ဟာအဝေးရက်သက်ပြီးဈေးကိုဆွဲချလိုက်တာကြောင့်အယောင်းဝယ်အေးပြီးဈေးပေါင်လိုက်ပါကျဆင်းသွားတာပဲဖြစ်ပါတယ်။ဒါကတောင်တူလက်ဝယ်ကုန်စည်ရှိနေချိန်မှာကုန်တွေဝေးစားတွေလှောက်ဆောင်နေကြအယောင်းဝယ်နီးစနစ်တစ်ခုဖြစ်တယ်လို့မကွေးမြို့ကမိမဖော်လို့တဲ့မြေပဲခွဲဆက်ပိုင်ရှင်သူကပြောပါရယ်မြေပဲတင်းနယ်ကိုအများဆုံးစိုက်ပျိုးတယ်မကွေးတိုင်းနဲ့ဒေသချို့ကမြေပဲတိတ်တွေဟာမန္တလေးစီးကွက်ထဲကိုစတင်ဝင်ရောက်နေတာပဲဖြစ်ပါရယ်မြေပဲတိပေါ်ချိန်မှာတော့ဈေးကွက်ကျဆင်းနေပေမဲ့နိုင်ငံရေးချင်းနေနဲ့စောင်းဝန်းနေရေးခက်ခဲတွေကြောင့်စိုက်ပျိုးထွေးရှိလာတဲ့မြေပဲတွေကိုဈေးကောင်ရချိန်ထိတူလောင်တာကိုအဆင်မပြေတဲ့အတွက်ရရစီနဲ့ရောက်ချလိုက်ရတယ်လို့ပြည်မြို့နယ်ကမြေပဲစိုက်တောင်သူတူဦးကပြောပါရယ် လက်ရှိမကွေတိုင်းမှာတော့အဆိုချနဲ့ရေတွေပေါ်မူတည်ပြီးညဘေး25ပေါ်သောအိမ်ကို18000ကနေ3000ကျပ်ဝန်းကျင်ပေါက်ဈေးရှိနေပါတယ
်။ကြံဆိုင်တောင်သူတွေကိုစိုက်ပျိုးစရိတ်ချင်းတွေထုတ်ပေးနိုင်ဖို့ပြင်ဆင်နေတယ်လို့တရားစပ်ပိုင်ရှင်တွေကပြောဆိုလာပါတယ်။ကြံဆိုင်တောင်သူတွေကိုဒေသအလိုက်စိုက်အေကနဲ့အထွတ်နှုန်းပေါ်မူတည်ပြီးကြိုတင်ချင်းတွေထုတ်ပေးနိုင်ဖို့ပြင်ဆင်နေတယ်လို့မြန်မာနိုင်ငံတရားနဲ့ကြံထွက်ပစ္စည်းလုပ်ငန်းရှင်များအသင်းကပြောပါတယ်။စိုက်ပျိုးစရိတ်ချင်းတွေကိုတရားစပ်ပိုင်ရှင်တွေနဲ့ကုန်တယ်တွေကကြံပေါ်ချိန်ကုန်စည်ပေးစနစ်နဲ့ထုတ်ပေးသွားမှာဖြစ်ပြီးလက်ရှိမှာသက်ဆိုင်ရာနယ်မြေလိုက်ချင်းတွေရယူလိုတဲ့တောင်သူတွေနဲ့ကြံစိုက်ဧကစရင်ကိုစတင်ကောက်ယူနေတယ်လို့ဆိုပါတယ
်။တေကောက်တန်းနှုံးပေါ့တေကောက်ကြံပေါ်မှာပေးတာပေါ့တန်း2000နှုံးလောက်တွက်ပြီးတော့တေကောက်ဥမာကြံ30ထွက်ရင်6သိန်းပေါ့တော့မျိုးပေါ့မတော်တန်ပေါ့တန်တော့ဒီတောင်သူတို့ဘောမှာတန်ဒီနှစ်တန်ဘလောက်ဝယ်နေဆိုတော့စာချုပ်ချုပ်တာပေါ့ဆက်ဆက်ရစကြားဆက်ကနေသူနေမြေလိုက်မှာစီးရင်းနေရှိရလေအဲ့စီးရင်းကိုကောက်တာပြီးဒီတောင်သူစီရနေကြံတန်ဘလောက်ဝယ်နေစာချုပ်တွေချုပ်လိုက်တာချုပ်ပြီးတော့အဲ့သူတွေငွေပေးချပေးရတယ်အခုကတော့ကြံဧကရေလည်းတိုင်းနေပါပြီသူတို့တိုင်းနေလိုက်တိုင်းနေကြံဒီဥမာဒီဧကသူဒီတောင်သူကဧကဘလောက်ရှိရဧက10ဧကရှိတယ်အဲ့မှာသူရဲ့အတွက်တော့ဘယ်လောက်ရှိမလဲအဲ့တော့တန်ဒီကဟောဘောတန်ကျန်တန်ကြီးဘယ်လောက်ဆက်မလဲအဲ့ဒီပုံမှာသူကစာချုပ်ဘယ်လောက်ဆုံးမှာပေါ့နော်အဲ့လိုမျိုးတွားတာ
မြန်မာနိုင်ငံမှာကြံသီးနှံကိုသခိုင်းတိုင်းပဲခူးတိုင်းရှမ်းပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းတို့မှာအများဆုံးစိုက်ပျိုးကြပြီးနိုင်ငံတော်တရားစက်ရုံပေါင်း23ရုံကနေတစ်နှစ်ကိုပြန်မြတရားတန်ချိန်9သိန်းထိထုတ်လုပ်နေတာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ကြံခောက်ရာသီချိန်ကတိုက်ပွဲတွေကြောင့်သခိုင်းတိုင်းနဲ့ရှမ်းပြည်နယ်နေရာတချို့မှာကြံမခောက်လိုက်နိုင်တာတွေရှိတဲ့အတွက်တိုက်ပွဲဖြစ်ပွားနေတဲ့ဒေသကိုတော့ချင်းဝေထုတ်မပေးဘူးလို့ဆိုပါရယ်ပြီးခဲ့တဲ့နှစ်ကကြိုတင်ငွေမရရှိခဲ့တဲ့ဘကိုးတိုင်းအနောက်ချမ်းပေါင်ခေါင်းမြို့နယ်ဒေသခံတောင်သူတွေကတော့အခုနှစ်မှာချင်းဝေထုတ်ပေးမယ်ဆိုရင်လက်ရှိကုန်စည်နှုန်းအနေထားအရအနည်းငယ်တိုးပေးစေလိုတယ်လို့တောင်းဆိုထားပါရယ
်ဟိုလင်းလို့နယ်ဘက်မှာတော့မနစ်ကချင်းဝေထုတ်မပေးဘူးအခုနှစ်အတွက်လည်းအခုချိန်ကြီးတော့ဘာတမ်းမှမကြောက်ထုတ်ပေးရင်တော့ကောင်းတာပေါ့လေကျားအဓိကမျိုးစားပဲတော့ရအောင်ဒါပေမဲ့ပိုတွေကဝယ်ရတော့ရတဲ့ဈေးတွေကတစ်နှစ်တစ်ခြားအကုန်တက်တက်နေတော့ချင်းဝင်ရရင်တော့ပိုအရှင်ပြေနေလို့ထင်တော့ဘယ်လိုတွက်ကြမလဲတော့မသိဘူးပေါ့လေဟိုထားပါတော့တရေကောက်ကိုပြန်လာတန်တဆယ်ထွက်တယ်ဆိုလို့ရှိရင်သူကဇရဟုံ2000လောက်ဆိုလို့ရှိရင်တော့အခုလက်ရှိပုံစင်းနှုံးနေနဲ့ဆိုလို့ရှိရင်တော့နည်းနည်းလေးခုနပြောလို့ဇရဟုံ2000ပုံပေါ်မှာ2000ခွဲအနည်းဆုံးမှ3000အဲ့လောက်နေနေလေးပို့ပြီးထုတ်ပြီးရင်တော့လေးလေးတော့ပို့ဆက်ပြေမယ်လို့ထင်တယ်ပေါ့လေ
ပြီးခဲ့တဲ့နှစ်ကစိုက်ပျိုးမှုဧကအလိုက်တရေကကိုပြန်မြကြက်2သိန်းကနေ3သိန်းအထိထုတ်ချေးပေးခဲ့တယ်လို့ရှမ်းပြည်နယ်တောင်ပိုင်းကကြံစိုက်တောင်သူတွေကပြောပါရယ်ကြံစိုက်ပျိုးရမှာတွင်းအားစုအနေနဲ့ကြံတရေကကိုမြေဩဇာနှလုံးလောက်အသုံးပြုရပြီးကြံတရေကကိုပြန်မြတန်ချိန်20လောက်ထွက်ရှိတယ်လို့ဆိုပါရယ်2022ခုနှစ်ကြံစိုက်ရာသီအတွင်းကကြံတရံကိုကြံခင်းစေ9500ကျပ်လောက်ရရှိခဲ့ပြီး2023ခုနှစ်မှာတော့တရံကို3000ကျပ်နှုံးနဲ့ဝယ်ယူခဲ့တာကိုတွေ့ရပါတယ
်အခုဆက်ပြီးဩဂုတ်လ28ရက်နေ့ကနေစက်တင်ဘာလ4ရက်နေ့အထိဈေးကွက်အတွင်းထဲကျနေပြီဖြစ်သွားတယ်လေယာထွက်ကုန်သီးနှံဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်ဒေါ်လာဈေးစက္ကန့်ရ FOB ဈေးနှုန်းအပြောင်းလဲတွေနဲ့အတူမက်ပေပေးစင်ကုန်ဈေးတွေကပြင်းပြတ်လာပြီးမဲ့ပြင်းတွင်းတုံများတဲ့ကလဘဲကတော့ဈေးပြင်းကျလာပါတယ်ပေးစင်ကုန်ကတော့ဈေးကွက်ထက်လက်ကျက်မရှိတဲ့လောက်နေပါနေပြီးငွေလဲနှုန်းနဲ့စက္ကန့်ရ FOB ဈေးမြင့်တက်မှုကြောင့်ပေးစင်ကုန်တန်ကို52,300ကျပ်ထိစံချိန်တင်ရောက်ရှိနေပါတယ်ပြီးခဲ့တဲ့ဩဂုတ်လ29ရက်နေ့ကပေးစင်ကုန်တန်ကို35,000ကျပ်သာပေါက်ဈေးရှိခဲ့ပြီးရက်ပိုင်တွင်3ကျပ်ဝန်းကျင်ထိမြင့်တက်လာတာကိုတွေ့ရပါတယ
်ရန်ကုန်ပြည်နယ်ကုန်စည်တိုင်းဈေးကွက်မှာပြီးခဲ့တဲ့ဩဂုတ်လ29ရက်နေ့ကမဘဲတန်းကို38,500ကျပ်သာပေါက်ဈေးရှိခဲ့ပြီးစက်တင်ဘာ3ရက်မှာတော့တန်းကို43,200ကျပ်ထိဈေးမြင့်လာပါတယ်ဈေးကွက်ထဲလက်ကျန်နေနေပေမဲ့အယောင်ဝယ်ကပုံမှန်ဖြစ်နေပြီးဈေးနှုန်းကတော့အတက်ကျများလို့မတိမငြိမ်ဖြစ်နေတာကိုတွေ့ရပါတယ်။အဓိကဝယ်လက်အိန္ဒိယနိုင်ငံမှာတော့အခုနှစ်မိုးဆိုင်ပဲဧရိယာတိုးလာပေမဲ့ရေရှည်မှာမပဲကဈေးကွက်လိုအပ်ချက်ဆက်ရှိနိုင်တယ်လို့ဈေးကွက်ကျွမ်းကျင်သူတွေကသုံးသပ်ထားကြပါတယ
်။ကလဘဲဈေးကတော့ဈေးကွက်ထည့်ပစ္စည်းလက်ကျန်နေနေပေမဲ့ဈေးပြင်းကျလာပါတယ်။ မန္တလေးကုန်စည်တိုင်းဈေးကွက်မှာတော့စက်တင်ဘာလ4ရက်နေ့ကကလပင်လုံး V2 59 တရမနေငါပိတ်တော်ဝင်တအိတ်ကို35,000ကျပ်ကလပဲ V7 က35,000ကျပ်ကလပဲထိုင်ဝမ်က28,500ကျပ်နဲ့ကလပဲ92က56တရမနေငါပိတ်တော်ဝင်တအိတ်ကို29,300ကျပ်အတီးတီးပေါင်ဈေးရှိနေပါတယ်ပြီးခဲ့တဲ့အော်ဂလ28ရက်နေ့ပေါင်ဈေးနဲ့ရှင်ရင်တော့ကလပဲ V2 က25,000ကျပ်ကလပဲ V7 က4,000ကျပ်နဲ့ကလပဲ92က9,000ကျပ်လောက်ဈေးပြန်ကျဆင်းသွားတာပဲဖြစ်ပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနယ်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
။လေယာစီးပွားသတင်းများအစီအစဉ်ကို Farmers Time Media ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ဥတုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ဒီတစ်ပတ်မှာတော့သဘောပတ်ဝန်းကျင်နဲ့လူမှုဘဝကိုထိခိုက်လာတဲ့ကျူးကျော်မျိုးစိတ်များဆိုတဲ့အကြောင်းကိုပြောပြသွားမှာဖြစ်ပါတယ်။ဥရုယာဒီပြောင်းလဲမှုပြီးရင်တော့ပဝန်ကျင်ကိုအကြီးအကျယ်ထိခိုက်ပျက်စီးစေတဲ့နောက်ထပ်အကြောင်းအရာတစ်ခုကတော့မျိုးရင်းမဟုတ်တဲ့အပင်နဲ့တဘောမျိုးစိတ်တွေနေရာတစ်စီကျူးကျော်ရောက်ရှိလာတာပါ။အဲ့ဒီကျူးကျော်မျိုးစိတ်တွေကြောင့်ကမ္ဘာစီးပွားရေးတွေမကဘဲဒေသခံတွေရဲ့လူမှုဘဝတွေပါထိခိုက်လာနေပါတယ်။ဒါကြောင့်လည်းအစိုးရနဲ့ဒေသအာဏာပိုင်တွေကကျူးကျော်မျိုးစိတ်ချေမှုန်းရေးဦးစားပေးဆောင်ရွက်နေပါတယ်။ဥရုယာဒီနဲ့နောက်ကမ္ဘာစီးစဲမှာနန်းလောင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာတော့နေ့စဉ်ဩဂုတ်လရောက်တိုင်းမြန်မာစစ်ဘောအုံးမွေဖမ်းပွဲကျင်းပပါတယ်။စစ်ဘောအုံးမွေတွေကြောင့်ဖလော်ရီဒါပြည်နယ်တဲကနှုတ်တိုက်သတ္တဝါတွေတိတိတသားကြာဆင်းလာတာပါ။ဒါကြောင့်လဲဒေါ်လာ3,000စုကျေးပေးပြီးတော့တတ်မှတ်နေမြတဲ့အဖွဲလိုက်မွေဖမ်းပွဲကျင်းပတာဖြစ်ပါတယ်။2024ခုနှစ်မှာတော့ကမ္ဘာနိုင်ငံစုံကမွေဖမ်းသူ600လောက်ပါဝင်ခဲ့တာပါ။ဖလော်ရီဒါပြည်နယ်တော်ရင်သတိဆန်ထိန်းသိမ်းရေးကော်မရှင်မွေရှင်းလင်းရေးအဖွဲ့မှZakari Shijanovic ကအခုလိုပြောပါတယ်
The main goal of the Python challenge is to increase awareness about invasive species.
ကျူးကျော်မျိုးစိတ်တွေအကြောင်းလူတွေပိုပြီးသတိပြုမိလာအောင်မွေဖမ်းပွဲကိုနှစ်စဉ်နှစ်တိုင်းကျင်းပနေတာဖြစ်ပါတယ်။အထူးသဖြင့်မြန်မာစပောအုံးမွေတွေနဲ့အခြားမျိုးစိတ်ပေါင်းစုံဖလော်ရီဒါပြည်နယ်ထဲပြန့်နှံ့ရောက်ရှိလာတာကိုသတိပြုမိစေချင်တဲ့ရည်ရွယ်ချက်နဲ့မွေဖမ်းပွဲတွေလုပ်နေတာဖြစ်ပါတယ်။စပောအုံးမွေကအတော်ကြီးတဲ့ပြဿနာဖြစ်ပါတယ်။ကျွန်တော်တို့ကြီးပဲဖြည့်ရှင်းလို့မရတဲ့အတွက်လူတွေပိုပြီးသိလာအောင်အခုလိုဆောင်ရွက်နေတာဖြစ်ပါတယ်
။2023ခုနှစ်အထိဖလော်ရီဒါမှာစစ်ဘောအုံးဝေပေါင်း11,000ကျော်အထိဖယ်ရှားနိုင်ခဲ့ပါတယ်။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံပေါင်း49နိုင်ငံကသူတေတီ86ဦးပါအဖွဲ့ကအဲ့ဒီလိုအပင်နဲ့သတ္တဝါကျူးကျော်မျိုးစိတ်တွေကြောင့်ကမ္ဘာစီးပွားရေးဘလောက်အထိထိခိုက်တယ်လဲဆိုတာကိုလေ့လာကြလေ့လာခဲ့တာမှာတော့နှစ်စဉ်ဒေါ်လာ423ဘီလီယံအထိဆုံးရှုံးနေရတာမှာကျူးကျော်မျိုးစိတ်တွေကြောင့်ပျက်စီးဆုံးရှုံးမှုတန်ဖိုးက60ရာခိုင်နှုန်းအထိရှိနေတယ်လို့2023အစိုးရခန်းစာမှာဖော်ပြခဲ့ပါတယ်။ဒေသမျိုးရင်းမဟုတ်တဲ့အပင်နဲ့တရဘာမျိုးစိတ်ပေါင်း38,000ကျော်လို့ဟာဝေးလံတဲ့ဒေသတွေစီပြန်လည်ရောက်ရှိလာတာပါ။စီးပွားအမျိုးစုံမျိုးကွဲနဲ့ GAS နဲ့ဝန်ဆောင်မှုများဆိုင်ရာကုလသမဂ္ဂနိုင်ငံတကာအစိုးရသိပ္ပံမှုဝါဒဌာန IPBES ရဲ့ပူးတွဲဥက္ကဋ္ဌ Helen Wright ကအခုလိုပြောပါတယ်။
So in fact when we look back to 1970 of these 37,000 alien species
ကျမတို့လေ့လာခဲ့တဲ့ကျူးကျော်မျိုးစိတ်ပေါင်း38,000ကျော်ထဲမှာ1980ပြီးလွန်နှစ်လောက်မှာစတင်ပြန့်နှံ့သွားတဲ့မျိုးစိတ်ပေါင်းက38ရာခိုင်နှုန်းရှိပါတယ်။2050ပြီးလွန်နှစ်လောက်ကဆိုရင်တော့နောက်ထပ်36ရာခိုင်နှုန်းထပ်တိုးလာမယ်လို့ခန့်မှန်းရပါတယ်။
ထိုင်းနိုင်ငံမှာလည်းအနောက်အာဖရိကအမျိုးရင်းဖြစ်တဲ့အနက်ရောင်ပဇက်နဲ့တလာပီယာ၅မျိုးစိတ်တွေဖယ်ရှားရှင်းလင်းနေပါတယ်။၆လတာကာလအတွင်းတလာပီယာ၅တန်ချိန်တစ်တရမ၃တန်းကိုထိုင်းအစိုးရကဖမ်းဆီးဖျက်ဆီးခဲ့ပါတယ်။မြစ်တွေ၆နေနဲ့ရေဝတ်ဒေသတွေထဲမှာငါးပေါက်လေးတွေပဇွန်နဲ့ခရုသားလောင်းတွေကိုစားပြီးတော့ဂေဟဗေဒစနစ်ကိုပါထိခိုက်ပျက်စီးစေတဲ့အနက်ရောင်တလာပီယာ၅တွေကိုထိုင်းနိုင်ငံထက်ကဒေသ19ခုမှာတွေ့ရှိထားတာပါ။အဲ့ဒီငါးတွေကတစ်ကြိမ်ကိုအကောင်ကြီး900ထိတားပေါက်နိုင်ပါတယ်။သူတို့ကြောင့်ထိုင်းနိုင်ငံအတွက်အရေးကြီးလာတဲ့ငါးလုံငန်းတွေထိခိုက်လာမှာကိုလည်းထိုင်းအစိုးရကစိုးရိမ်နေတာပါ
။ Sample there are some little freshwater mussels that can reach such high numbers that they can block.
ဥပမာပေးရရင်ရေချိုးဂုံးငယ်တချို့ဟာပိုက်တွေကိုပိတ်ဆို့နိုင်ပြီးအခြေခံအဆောက်အုံတွေရဲ့ပိုက်တွေလုံးဝပိတ်သွားနိုင်တဲ့အရေးအတွက်ထိပေါက်ပွားလာနိုင်ပါတယ်။တချို့အပင်တွေဆိုရင်လည်းရေလန်းချောင်းကနေပြန့်နှံ့သွားနိုင်တာကိုတော့ကျမတို့အားလုံးသိထားပြီးသားပါ။တခါတလေကျတော့သူတို့တွေဟာဆက်မှုလုပ်ငန်းတွေအတွက်တင်တာမကပဲဒေသခံလူတို့အတွက်လည်းပြဿနာတွေဖြစ်လာနိုင်ပါတယ် ကျူးကျော်မျိုးစိတ်တွေကြောင့်ဒေသခံတငါတွေငားမရတော့ဘူးဆိုရင်ဓာတ်ကလူမှုဘဝပြဿနာပါ
အနက်ရောင်တလားပြားငါးတွေပိုပေါက်ပွားလာပြီးတော့အရင်တုန်းကမတွေ့ရတဲ့ချောင်းငယ်လေးတွေတည်းအထိရောက်လာတယ်လို့ဒေသခံတွေကပြောပါတယ်။တလားပြားငါးတွေအဆမတန်ပေါက်ပွားလာတဲ့အတွက်ဒေါ်လာ194တန်အထိထိုင်းအစိုးရရဲ့စီးပွားရေးကိုထိခိုက်လာလိမ့်မယ်လို့လည်းထိုင်းတာဝန်ရှိသူတို့ကခန့်မှန်းပါတယ်။အနက်ရောင်တလားပြားငါးတွေကို2019ခုနှစ်လောက်မှာထိုင်းနိုင်ငံရဲ့မြစ်တွေထဲစတင်တွေ့ရှိခဲ့ပြီး2018ခုနှစ်လောက်မှာတော့အလင်းအမြန်ပေါက်ပွားလာပါတယ်။အခုလက်ရှိမှာတော့အနက်ရောင်တလားပြားငါးတွေကိုဖိလစ်ပိုင်နိုင်ငံမှာရောအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာပါတွေ့နေရပါတယ်2024ဇူလိုင်လထဲမှာပဲထိုင်းအစိုးရကနိုင်ငံတော်ဦးစားပေးလုပ်ငန်းအဖြစ်နဲ့အနက်ရောင်တလားပြားငါးချေမှုန်းဖို့ကြေညာခဲ့တာပါအခုလိုဒေသရင်းမျိုးစိတ်တွေကိုဖျက်ဆီးနေတဲ့အနက်ရောင်တလားပြားငါးတွေကူးဆက်ပေါက်ပွားနေတဲ့အကြောင်းရင်းကိုလွှတ်တော်မှအဖွဲ့ဖွဲ့ပြီးတော့စုံစမ်းနေပါတယ်ကုလသမဂ္ဂကလည်းတလားပြားငါးတွေအရင်ကတည်းကပုံမလင်းမြန်တဲ့နှုံးနဲ့ပေါက်ပွားပြန့်လာနေတဲ့အတွက်ကောက်ပဲတီးနံတွေပျက်စီးပြီးယောဂဗျာတွေပြန်ပွားလာနိုင်တဲ့အပြင်ဂေဟစနစ်တွေထိခိုက်ပျက်စီးလိမ့်မယ်လို့မနစ်ကပဲသတိပေးထားတာပ
ါ We have been able to document that invasive alien species
ကျူးကျော်မျိုးစိတ်တွေကြောင့်ကမ္ဘာစီးပွားရေးနှစ်စဉ်ထိခိုက်ပျက်စီးမှုတန်ဖိုးကဒေါ်လာ423ဘီလီယံထိရှိပါတယ်အတိတ်ကအခြေအနေကိုပြန်ကြည့်လိုက်တဲ့အခါအဲ့ဒီဂိမ်းကနန်းတွေက10နှစ်အတွင်းလေးဆတိုးလာတာကိုတွေ့ရပါတယ်ဒါကြောင့်လေဒီအတိုင်းရှိဆက်မလွဲမသွေဖြစ်လာမယ်ဆိုတာတန်တရာရှိစရာမလိုပါဘူ
းလူတွေသွာလာလှုပ်ရှားနေတဲ့ပတ်ဝန်းကျင်ထဲမှာအပင်နဲ့တရဝါမျိုးစိတ်တွေနေရသစ်စီကိုမကြာခဏပြောင်းရွှေ့ရောက်ရှိလာတာကြောင့်ကျူးကျော်မျိုးစိတ်ဆိုပြီးတော့ဖြစ်လာတာပါဒေသရင်အပင်နဲ့တရဝါမျိုးစိတ်တွေနဲ့အပြန်ရှင်သန်ကြရတဲ့အတွက်ကျူးကျော်မျိုးစိတ်တွေဟာအခြေခံအဆောက်အုံတွေမကပဲလှုပ်ရှားမှရင်းနဲ့အသက်မွေးဝမ်းကြောင်းမှုကိုပါချိန်ချောက်လာနေတယ်လို့လဲကုလသမဂ္ဂကသတိပေးထားတာဖြစ်ပါတယ်ကျမနှောင်လာပ
ါဥရုယာဒီနဲ့နာဂကဘာအစီအစဉ်ကိုနှောင်လောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့စနေနေ့ညအတွက်နောက်ဆုံးကြံရှိတဲ့ဒီအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သတင်းတွေကသုတအစီအစဉ်ကိုထုတ်လွှင့်ပေးမှာပါကဘာမှာအရွယ်ရောက်ပြီးသူတန်း860ကျော်ဟာအခြေခံပညာအဆင့်အောင်စတင်နိုင်မှုအခြေအနေရှိကြဘူးလို့ကုလသမဂ္ဂကပြောထားပါတယ်ဘယ်နိုင်ငံတွေမှာပညာတက်မြောက်သူနေပါပြီးတော့ပညာတက်သူအများဆုံးရှိတာဘယ်နိုင်ငံတွေလဲဆိုတာကိုမန်းညညိုလင်ကသတင်းတွေကထူးတာအစီအစဉ်မှာတင်ပြပေးထားပါတယ်ခင်ဗျာ
အယ်မန်စ် and the almans love him his other friend is goo goo is
စာတက်မြောက်ရေးဆိုတာကလူသားအလုံးအတွက်အခြေခံလူအခွင့်အရေးတစ်ခုဖြစ်ပါတယ်။စာတက်မြောက်ခြင်းကလူသားတွေရဲ့တခြားအခွင့်အရေးတွေလွတ်လပ်ခြင်းတွေရရှိနိုင်ဖို့တကားဖွင့်ပေးလိုက်တဲ့အကြောင်းအရာတစ်ခုပါပဲလို့လဲကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကပြောဆိုထားပါတယ်။ဒါပြင်ပုံမကျေပြတ်တဲ့အသိပညာရယူဖို့ဒန်းတူညီမျှမှုနဲ့ခွဲခြားဆက်ဆံမှုမရှိတဲ့ယဉ်ကျေးမှုဥပဒေစည်းမျဉ်းစည်းကမ်းတရားမျှတမှုမတူကွဲပြားမှုနဲ့တီးခတ်မှုတွေအပြင်တခြားလူတွေနဲ့ညီညွတ်တဲ့ဆက်ဆံရေးတည်ဆောက်နိုင်ဖို့တည်တဲ့နဲ့ငြိမ်းချမ်းရေးနဲ့ယဉ်ကျေးမှုကိုမြှင့်တင်ပေးဖို့လေပညာတတ်မြောက်ရေးကအခြေခံအုတ်မြစ်ဖြစ်တယ်လို့ဖော်ပြထားတာပါဒါကြောင့်နှစ်စဉ်စက်တင်ဘာလ10ရက်နေ့ကို International Literacy Day လို့ခေါ်တဲ့နိုင်ငံတကာစာတမ်းမြောက်ရေးနေ့အဖြစ်1966ခုနှစ်အောက်တိုဘာလ26ရက်နေ့က UNESCO ရဲ့14ချိန်မြောက်အထွေထွေညီလာခံမှကြေညာခဲ့ပြီး1969ခုနှစ်မှာပထမဆုံးအကြိမ်နိုင်ငံတကာစာတမ်းမြောက်ရေးနေ့ကိုကျင်းပခဲ့ကြပါတယ်ဒါပေမဲ့လည်းပြီးခဲ့တဲ့2022အထိ UNESCO ရဲ့လေ့လာမှုတွေအရတော့ကမ္ဘာပေါ်ကအသက်15နှစ်အထက်အရွယ်ရောက်ပြီးလူ9ဦးမှအနည်းဆုံး2ဦးလူဦးရေအရပြောရင်တော့865သန်းလောက်ဟာအခြေခံပညာအဆင့်တောင်မတက်သူတွေအဖြစ်ရှိနေကြတယ်လို့ဆိုပါတယ်။ဒီထဲမှာအမျိုးသမီးတွေက3ပုံ2ပုံဖြစ်ပါတယ်။ဒါအပြင်တိုင်းနဲ့ချီတဲ့ကလေးတွေဟာလည်းရေးတက်ဖတ်တက်မှုနဲ့အခြေခံကဏ္ဍတင်ချာတင်ကြားနိုင်ရေးအတွက်တောင်စ조사ရုံးကန်နေကြရပြီးစာတင်ကြားရမယ့်အရွယ်6နှစ်ကနေ18နှစ်အတွင်းကလေးသူငယ်တန်း220လောက်ဟာပညာဆက်မတင်နိုင်ပေမယ့်ကျောင်းတွေကနေထွက်ခဲ့ကြတယ်လို့ဖော်ပြထားပါတယ် စက်တင်ဘာလ၈ရက်နေ့တိုင်း UNESCO ကဦးစီးကျင်းပတဲ့နိုင်ငံတကာစာတမ်းမြောက်ရေးနေ့တွေမှာစာတမ်းမြောက်ရေးနဲ့ပတ်သက်လို့အထူးကြိုးစားဆောင်ရွက်သူတွေကိုရွေးချယ်ပြီး UNESCO နိုင်ငံတကာစာတမ်းမြောက်ရေးဆုတွေဖြစ်တဲ့ The UNESCO King Sejong Literacy ဆုနဲ့ The UNESCO Confucius Prize for Literacy ဆုတွေကိုချီးမြှင့်ပေးတာပါ The UNESCO King Sejong Literacy Prize ဆုကိုတောင်ကိုရီးယားနိုင်ငံအစိုးရကပံ့ပိုးပေးတာဖြစ်ပါတယ်။မိခင်မာသားစကားကိုအခြေခံပြီးပညာရေးကဏ္ဍဖွံ့ဖြိုးတိုးတက်အောင်လှုံ့ဆော်နိုင်သူတွေကိုရွေးချယ်ချီးမြှင့်တဲ့ဆုအမျိုးအစားဖြစ်ပါတယ်။ဒီဆုကို1989ခုနှစ်ထဲကစပြီးနှစ်စဉ်ဆုရှင်3ဦးရွေးချယ်ပေးအပ်ခဲ့တာပါ။စုရရှိသူတဦးချင်းစီဟာစုတစိအပြင်စုချင်းငွေအမေရိကန်ဒေါ်လာ2000ရရှိမှာဖြစ်ပါတယ် The UNESCO Confucius Prize for Literacy စုကတော့တရုတ်အစိုးရကပံ့ပိုးပေးတဲ့စုဖြစ်ပြီး2005ခုနှစ်ကတည်းကစတင်ပေးအပ်ခဲ့တာပါနည်းပညာနဲ့သဘာဝပတ်ဝန်းကျင်ကိုအသုံးချပြီးလုပ်ငန်းဆိုင်ရာပညာရေးထူးချွန်သူတွေကိုရွေးချယ်ချီးမြှင့်တဲ့စုဖြစ်ပါတယ်ကျေးလက်ဒေသမှာနေထိုင်တဲ့အရွယ်ရောက်ပြီးသူတွေနဲ့ကြောင်းပြင်ပါကလူငယ်တွေအတွက်ရည်ရွယ်ပြီးနှစ်စဉ်3ဦးကိုပေးအပ်တာပါဒီစုရရှိသူတဦးချင်းစီဟာစုတစိအပြင်စုချင်းငွေအမေရိကန်ဒေါ်လာ3000ရရှိမှာဖြစ်ပါတယ်အခုလိုနိုင်ငံတကာကစာပေတက်မြောက်မှုအခြေအနေတွေနဲ့ပတ်သက်ပြီး US Carrier Institute ရဲ့လေ့လာဖော်ပြမှုတွေအရတော့ကမ္ဘာပေါ်ကပညာတက်မြောက်သူအများဆုံးရှိတဲ့နိုင်ငံတွေနဲ့ပညာတက်မြောက်သူအနည်းဆုံးရှိတဲ့နိုင်ငံတွေကိုတွေ့နိုင်ပါတယ်။နိုင်ငံတဝန်းပညာတက်မြောက်သူတရာရာခိုင်နှုန်းရှိတဲ့နိုင်ငံတွေကတော့အင်ဒိုရာ၊ဖင်လန်၊ဂရင်းလန်၊လစ်ကန်စတိုင်၊လူဇင်ဘာ၊နော်ဝေး၊ယူကရိန်း၊ဥဇ်ဘက်ကစ္စတန်နဲ့မြောက်ကိုရီးယားတို့ဖြစ်ကြပါတယ်။ပညာတက်မြောက်မှုအနည်းဆုံးရှိတဲ့နိုင်ငံတွေကတော့ချတ်၊မာလီ၊တောင်ဆူဒန်၊ဘော့စ်ဝါနာAfghanistan, Niger, Central African Republic, Somalia, Guinea နဲ့ Benin နိုင်ငံတွေပဲဖြစ်ကြပါလိမ့်ရှင်
။သတင်းတွေတဲကအတူတအစီအစဉ်ကိုမညညိုလင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေစနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည7:00ဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။သောရရှင်နေနေကျွန်တော်တို့ VOA မြန်မာပိုင်းကိုဝေဖန်အကြံပေးခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင်ကျွန်တော်တို့ကို email ကဖြစ်ဖြစ်ဒါမှမဟုတ် Facebook ကဖြစ်ဖြစ်တဆင့်ဆက်သွယ်နိုင်ပါတယ်။ကျွန်တော်တို့ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။အခုတော့ကြံရှိနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုခေါင်းမင်းကတက်လက်ကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ။
အခုနှစ်အာရှကမုန်တိုင်းတွေနဲ့အင်အားအပြင်းဆုံးစူပါမုန်တိုင်းကြောင့်ဗီယက်နမ်မှာလည်းအသေးအပြောက်ရှိခဲ့ပါတယ်။ဒီရာဂီမုန်တိုင်းဟာဒီနေ့ဗီယက်နမ်နိုင်ငံမြောက်ပိုင်းကိုဝင်ရောက်တိုက်ခိုက်ခဲ့တာမှာတယောက်ထက်မနည်းသေဆုံးခဲ့ရတာပါ။ဗီယက်နမ်မိုးလေဝသဌာနထုတ်ပြန်ကြရတာတနအီ92မိုင်ထက်မနည်းတယ်လေတိုက်နှုန်းနဲ့ဟိုင်ဖုန်းနဲ့ကွန်နန်နယ်ရီဘက်ကိုဒီနေ့စနေနေ့မနက်မှာဝင်ရောက်တိုက်ခိုက်ခဲ့တာပါခင်ဗျာ။နောက်မြန်မာကရှမ်းနဲ့ကယားပြည်နယ်တွေမှာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ကလင်းငယ်တွေပေါဝင်ရတ22ယောက်တေဆုံးခဲ့ရတဲ့ပေါ်ရှမ်းလူငယ်အဖွဲ့တွေကပြင်းပြင်းထန်ထန်ရှုတ်ချလိုက်ပါတယ်ရှမ်းချောင်းသူချောင်းသားလယ်သမားချမ်းမိုက်လူသားအဖွဲ့တွေနဲ့ရှမ်းလူခွင့်ရဲ့အဖွဲ့ပါတဲ့ရှမ်းလူငယ်ရပ်ပဲအဖွဲ့ကိုကူပေါင်းပြီးစင်ကြဲထုတ်ပြန်ကြကြတာပါပြီးခဲ့တဲ့နှစ်အတွင်းစစ်တပ်လေကြောင်းဘုံကျဲမှုတွေကြောင့်ရှမ်းတောင်ပိုင်းကဘန်ကောက်ဒုက္ခသည်စခန်းမှာကလင်းငယ်ရှိအောင်နဲ့မြို့သူ2ယောက်ရှမ်းမြောက်ပိုင်းကနန်းခမ်းမြို့မှာကလင်းငယ်3ယောက်တက်ကြီး1ယောက်နဲ့ကိုဝန်ဆောင်1ယောက်နောက်နောင်ချိုမြို့နယ်မှာကလင်းငယ်1ယောက်စုစုပေါင်း1ယောက်သေဆုံးတယ်ရပြီးပျောက်ဆုံးနေသူပေါင်း30ရှိတယ်လို့စီးရင်းနဲ့တကွထုတ်ပြန်ခဲ့ပါတယ်ခင်ဗျာနောက်အစ္စရေးပေါ်ဟာမတ်စာချန်ဖက်ခဲ့တဲ့နှစ်ပတ်လည်နေ့ဝင်ကျင်မှာနယူးယောက်ကိုအကြမ်းဖက်တိုက်ခိုက်ဖို့ကြံစည်မှုနဲ့ပါကစ္စတန်2ကိုအမေရိကန်ကအစိုးရကတရားစွဲလိုက်ပါတယ်ဒီအကြမ်းဖက်မှုစခဲ့တဲ့အောက်တိုဘာ9ရက်နေ့ဝင်ကျင်နယူးယောက်ကဂျူးစင်တာတိုက်ခိုက်ရေးကနေဒါကနေနေဆက်ဖြောက်ဝင်မှုစ조사ခဲ့သူမိုဟာမက်ရှာဆက်ခန်ကိုတရားစွဲလိုက်တယ်လို့အမေရိကန်ကမနေ့ကပြောလိုက်တာပါရှာဆက်ဂျော်ဒန်လို့လည်းသိကြတဲ့အသက်20ရွယ်ပါကစ္စတန်နိုင်ငံသားဟာကနေဒါနယ်ဆက်ဖြတ်ပြီးနယူးယောက်ကိုသွားဖို့လုပ်နေစဉ်အဖမ်းခံခဲ့ရတာလို့အမေရိကန်ရှင်းတဲ့ချုပ်ကပြောပါတယ်ခင်ဗျာ
ဒရင်ချင်းချုပ်ကိုကိုဝင်းမင်းချိန်ညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လို့ရမှုကမက်ခင်ဖြူထွေးဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်လွင်အင်ဂျင်နီယာတွေကတော့ Robert Boss နဲ့ TM1 တို့ဖြစ်ပါတယ် VOA American အတန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိလိုင်းဒိုမီတာ3251နဲ့လိုင်းလက်မီတာ190တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါ Thank you.
This program has come